Welcome to the Voice of America in Burmese.
မင်္ဂလာပေါင်းနဲ့ပြည့်စုံတဲ့နေ့သစ်တစ်နေ့ဖြစ်ကြပါသည်ခင်ဗျာ။ VOA American တိုင်းရဲ့2016ခုနှစ်ဩဂုတ်လ4ရက်ကြာသပတေးနေ့မနက်ဖြန်အစီအစဉ်တွေကို Washington DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီ။တိုင်းနိုမီတာ30 40 48 50တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နေပါတယ်။ကျွန်တော်ညံဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပါပါခင်ဗျာ
။မင်္ဂလာမနက်ခင်းပါခင်ဗျာ။ကျွန်တော်ကတော့ဇော်ဝင်းလိုက်ပါဒီမနက်မှာထူးခြားတဲ့သတင်းတွေကတော့ Republican Party တမရလောင်း Donald Trump အပေါ်ပါတီခေါင်းဆောင်တွေရဲ့ဝေဖန်မှုတွေအရှိန်မြင့်လာနေပါတယ်။ American တပ်ဖွဲ့ဝင်တူကိုဒီကမှာခင်ဗျာ American ရဲတပ်ဖွဲ့ဝင်တူကို IS အဖွဲ့ကိုထောက်ခံအားပေးမှုနဲ့ဖမ်းဆီးလိုက်ပါတယ်။ Malaysia နိုင်ငံက IS အဖွဲ့ဝင်တွေလို့ဆိုတဲ့သူတွေကဒေါန်ဆန်းစုကြည်အပါအဝင် Malaysia ဝန်ကြီးချုပ်နဲ့အစိုးရအရာရှိတွေကိုတိုက်ခိုက်မယ်လို့ချိန်ချောက်ထားတဲ့စာတွေပေးပို့လိုက်ပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကိုမနက်နက် Channel တူတင်ပြပေးသွားမှာပါခင်ဗျာ
။ Okay ပါခင်ဗျာ။ Brazil နိုင်ငံမှာလုံမဲ့နွေရာသီ Olympic ပွဲတော်မှာမြန်မာနိုင်ငံကအားကစားသမားတွေလည်းဝင်ရောက်ရှင်ပြိုင်ကြမှာဖြစ်ပါတယ်
။အားသမီးရစေကုံပြည့်ရဲ့ဂျေကူးရဲ့ကျူတိုရဲ့ညားပြည့်ရဲ့ပနတ်ပြည့်ရဲ့ပ
ါမကြာခင်ဘရာဇီးနိုင်ငံမှာရှိတဲ့မြန်မာတန်ယုံတောင်ဝန်ရှိသူတွေပြောကြားသွားတာပါမကြာခင်ကြားဖို့ရှိပါတယ်တခါပြည်နေတန်းပြည်ဝင်ခွင့်အပြင်အငင်းပယ်ခံရတဲ့ဥမ္မမောင်ဝမ်းနဲ့ဆက်သွယ်မေးမြန်းချက် NLD အစိုးရကမြေယာသိမ်းပြဿနာတွေကိုဘယ်လိုဖြေရှင်းနေသလဲဆိုတဲ့တင်ပြချက်နဲ့အတူရေးကြီးနေတဲ့နောက်ဆုံးအခြေအနေတွေကိုလည်းတင်ပြသွားဖို့ရှိပါတယ်အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုစောဝင်းလှိုင်နဲ့မန္တနာချန်တို့ကပြောပြပေးအောင်ခင်ဗျာ
Republican Party တမရလောင်း Donald Trump နဲ့အီရန်နိုင်ငံမှာကြာဆုံးသွားတဲ့ American စစ်သားရဲ့မွတ်စလင်မိဘတွေဖြစ်ကြတဲ့ Khizr Khan နဲ့ Ghazala Khan တို့ကိုသတင်းတပတ်ကြာအပြန်အလှန်ဝေဖန်ပြောဆိုမှုတွေဖြစ်ပေါ်ခဲ့ပြီးတဲ့နောက် Republican Party ဝင်တွေက Trump ကိုလူသိရှင်ကြားဝေဖန်ပြောဆိုမှုတွေပြုလုပ်လာကြတာဟာ Party ထိတ်တန့်ခေါင်းဆောင်တွေအကြားကာလရှည်ကြာဖြစ်ပေါ်နေတဲ့တင်းမာမှုတွေကိုမိမောင်းထုတ်ပြလိုက်တာလည်းဖြစ်ပါတယ်။2010ခုနှစ်တုန်းက California ပြည်နယ်အုပ်ချုပ်ရေးမှုအဖြစ်ဝင်ရောက်ရှင်ပြိုင်ခဲ့ပြီးရှုံးနိမ့်ခဲ့တဲ့နည်းပညာကုမ္ပဏီကြီးတစ်ခုရဲ့အထင်ကရအကြီးအကဲဟောင်း Mac Whitman က Donald Trump ဟာမယိုးသားတဲ့လူဘိန်းကြိုက်မျက်လုံးပေးမဲဆွယ်သူဖြစ်တယ်လို့ခေါ်ဆိုလိုက်ပြီးသူမအနေနဲ့ Hillary Clinton ကိုထောက်ခံအားပေးမှဖြစ်တယ်လို့ရန်ပုံငွေလဲကူရှာပေးမယ်လို့အင်္ဂါနေ့ကပြောပါတယ်။ Trump ကခမ်းမိသားစုအပေါ်တိုက်ခိုက်မှုတွေကိုအမျက်ဒေါသထွက်တဲ့အတွက်နယူးယောက်ပြည်နယ်က Republican အောက်လွှတ်တော်အမတ် Richard Hanna ဟာ Hillary Clinton ကိုထောက်ခံမယ်လို့ပထမဆုံးအကြိမ်စတင်ပြောဆိုလိုက်တဲ့လက်ရှိတာဝန်ထမ်းဆောင်နေတဲ့လွှတ်တော်အမတ်တဦးဖြစ်လာခဲ့ပါတယ်။သမ္မတဘရာက်အိုဘားမားကလည်း Donald Trump ဟာနိုင်ငံတော်တင်နာပတိချုပ်ဖြစ်ဖို့အရေးအချင်းမပြည့်မီကြောင်းလက်ရှိတာဝန်ထမ်းဆောင်နေတဲ့သမ္မတတဦးအနေနဲ့တမှုထူးခြားစွာအင်္ဂါနေ့ကပြောကြားလိုက်ပြီးနိုင်ရည်အနေငယ်အကြာမှာ Republican Party ဝင်တွေက Hillary Clinton ကိုထောက်ခံကြောင်းပြောဆိုမှုတွေထွက်ပေါ်လာတာပါ။သမ္မတအိုဘားမားရဲ့အဲ့ဒီလိုတိုက်ခိုက်ပြောဆိုခြင်းခံလိုက်ရတဲ့အတွက်သူ့အနေနဲ့ဂုဏ်ယူကြောင်းသမ္မတဟာသူ့လုပ်နေတဲ့အလုပ်ကိုနားမလည်သူဖြစ်တဲ့အပြင်ပြော့ညံ့တဲ့သမ္မတတဦးဖြစ်တဲ့အကြောင်းသမ္မတအိုဘားမားပြောဆိုအပြီးမကြခင်မှာပဲ Trump ကချက်ချင်းတုံ့ပြန်ပြောဆိုခဲ့ပါတယ
်။ပြပြသွားခဲ့တဲ့လက်နက်ရောင်းဝယ်ကိစ္စနဲ့ပတ်သက်လို့ဆယ်စုနှစ်ပေါင်းများစွာညှင်းပွားနေတာကိုဖြေရှင်းတဲ့အစီအစဉ်တစ်စိတ်တစ်ပိုင်းဖြစ် American ပြည်ထောင်စုကဒေါ်လာတန်400တန်ဖိုးနဲ့ညီမျှတဲ့နိုင်ငံခြားငွေတွေကိုဇန်နဝါရီလတဲ့အီရန်နိုင်ငံစီလေကြောင်းကနေပေးပို့ခဲ့ပါတယ်။တရက်ထက်မှပဲအီရန်နိုင်ငံကလည်း American တစားကန်၄ဦးကိုပြန်လွှတ်ပေးခဲ့ပေမဲ့ဒါဟာတစားကန်တွေလွတ်မြောက်အောင်ပြန်ပေးငွေပေးတာမဟုတ်ဘူးလို့ American အစိုးရကညှင်းဆန်ထားပါတယ်။ဥရောပ3ယူရိုငွေ၊ Switzerland နိုင်ငံ3 Franc နဲ့တခြားငွေကြေးတွေနဲ့လဲလှယ်ထားတဲ့ငွေတွေကိုတစ်သားတစ်တာတွေနဲ့ထည့်ပြီးတော့အမှတ်အသားမပါတဲ့ကုန်တင်လေယာဉ်တစ်စင်းနဲ့အီရန်နိုင်ငံစီ American ကပေးပို့ခဲ့တာဖြစ်ပါတယ်။အီရန်ရဲ့နောက်ဆုံးမင်းဆက်ဖြစ်တဲ့ရှားဘီယင်မပြုတ်ကြခင် 1989 ခုနှစ်မှာရယူခဲ့တဲ့အီရန်နဲ့အမေရိကန်ကြားလက်နက်အယောင်းဝယ်သဘောတူညီချက်ပြတ်ပြားခဲ့တဲ့အတွက်ဒေါ်လာ 1.8 ဘီလီယံနဲ့ကျေအေးခဲ့တဲ့အထက်ကပထမအရင်အနေနဲ့ပေးခဲ့တာဖြစ်ပါတယ်။အီရန်နဲ့ငွေကြေးလွှဲပြောင်းမှုဟာအမေရိကန်နိုင်ငံရဲ့တည်ဆဲဥပဒေအရအမေရိကန်ဒေါ်လာနဲ့တရားဝင်လွှဲပြောင်းဝင်မရှိတာကြောင့်တခြားနိုင်ငံခြားငွေကြေးတွေနဲ့စီစဉ်ခဲ့ရတာဖြစ်ပါတယ်။ငွေတွေလွှဲပြောင်းပေးခဲ့တဲ့တနေ့တည်းဖြစ်တဲ့ဇန်နဝါရီလ18ရက်နေ့မှာပဲအီရန်ဘက်ကလည်းအမေရိကန်၄ဦးကိုပြန်လွှတ်ပေးခဲ့ပြီးတော့ဒီထက်မှ Washington Post သတင်းစာကြီးရဲ့အီရန်ဌာနခွဲမှု Jason Rezaian Marine စစ်ပြန် Emaya Hakmati ခရီးယန်သင်းအုပ်ဆရာ Said Abidin နဲ့ပြန်မလွတ်ခင်အထိဗမာရှိနေမှမသိရတဲ့ North Ratola Khosravi Rosary တို့ပါဝင်ပါတယ်
အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့ကတယ်ယူပို့ဆောင်ရေးကဏ္ဍတွေကိုတာဝန်ယူရတဲ့ရဲတပ်ဖွဲ့ဝင်တဦးကို IS Islamic စစ်သွေးကြောအဖွဲ့ကိုထောက်ခံအားပေးဖို့စူးစမ်းမှုနဲ့ဆွေးချက်တင်ဖမ်းဆီးလိုက်ပါတယ်။ဒါဟာရဲတပ်ဖွဲ့ဝင်တဦးအနေနဲ့အကြမ်းဖက်မှုနဲ့ဆက်နွယ်ပြီးအမေရိကန်နိုင်ငံမှာပထမဆုံးအကြိမ်ဖမ်းဆီးခံရခြင်းလည်းဖြစ်ပါတယ်။မြို့တော်တယ်ယူပို့ဆောင်ရေးကဏ္ဍဆိုင်ရာရဲတပ်ဖွဲ့ MTPD မှာ73နှစ်ကြာတာဝန်ထမ်းဆောင်ခဲ့တဲ့ဝါရင်အမှုရန်တဦးဖြစ်တဲ့အသက်36နှစ်အရွယ် Nicholas Yang ကတံပိုးအဖြစ်အမေရိကန်ဒေါ်လာ250နဲ့ညီမျှတဲ့ gift card လို့ခေါ်တဲ့ငွေဖြည့်ထားတဲ့ကပ်ပြားတွေကနံပါတ်၄ကို IS ကိုလိုလားသူအဖြစ်အယောင်ဆောင်ထားတဲ့ FBI ပြည်ထောင်စုထောက်လှမ်းရေးဘူရိုအရာရှိကိုသွားပေးခဲ့တယ်လို့ဗဟိုအစိုးရတရားရေးဌာနကစွပ်စွဲထားတာဖြစ်ပါတယ်။ Yang ဟာသူ့အနေနဲ့ IS တပ်ဖွဲ့ဝင်အသစ်တွေစုဆောင်းတဲ့နေရာမှာအသုံးပြုတဲ့ mobile phone အကောင့်တွေကိုအဲ့ဒီငွေတွေကိုလွှဲပြောင်းပေးနေတာဖြစ်တယ်လို့ယုံကြည်ထားတယ်လို့လည်း FBI ကပြောပါတယ်။ပုတ်ထိုးနေ့ကတော့ Yang ကို Virginia ပြည်နယ် Alexandria မှာရှိတဲ့ခရံတရားရုံးမှာပထမဆုံးအကြိမ်ရုံးထုတ်ဆစ်ဆီးခဲ့ပါတယ်။တရားရုံးကခန့်အပ်ထားတဲ့ရှင်းနေကိုတောင်းဆိုတာကလွဲလို့9မိနစ်သာကြာလိုက်တဲ့အဲ့ဒီကြာနာမှုအတွင်းရန်ကစကားအများအဆမပြောကြခဲ့ပါဘူး။ပြစ်မှုထင်ရှားကြောင်းတွေးရှိခဲ့ရင်တော့သူ့အနေနဲ့ထောင်ဒဏ်အနည်း20အထိကြာခံရနိုင်ပါတယ်။
ကိုဝန်ဆောင်မျိုးသမီးတူပါဝင်အမေရိကန်တပ်ဖွဲ့ဝင်33ဦးဟာပြည်ပနိုင်ငံတွေမှာဇီကာဗိုင်းရပ်စ်ကူးစက်ခံထားရပါတယ်။ကူးစက်ခံရသူအလုံးဟာဇီကာဗိုင်းရပ်စ်ဖြစ်ပွားနေတဲ့တိုင်းပြည်တွေမှာတာဝန်ကျနေကြတာဖြစ်တယ်လို့လည်းအမေရိကန်ပန်တဂွန်စစ်ဌာနချုပ်ကပြောဆိုပါတယ်။ဒါအပြင်အမေရိကန်စစ်သည်တွေရဲ့မိသားစုဝင်6ဦးလည်းကူးစက်ခံထားရတာဖြစ်ပါတယ်။ယောဂါပိုးကူးစက်ခံရသူတပ်ဖွဲ့ဝင်တွေကနေထိုင်မကောင်းဖြစ်နေတဲ့အခြေအနေမှာရှိတဲ့သူဘယ်နှယောက်ရှိတယ်ဒါမှမဟုတ်အမေရိကန်ပြည်ထောင်စုကိုပြန်သွားတဲ့သူဘယ်လောက်ရှိတယ်ဆိုတော့တော့ပန်နဂွန်စစ်ဌာနချုပ်ပြောခွင့်ရဘိုမူဘန်ဆာခရစ်ဆန်ကမပြောခဲ့ပါဘူး။မကြာသေးခင်လပိုင်းနေ့အတွင်းဇီကာဗိုင်းရပ်စ်ကူးစက်ခံခဲ့ရသူအမေရိကန်ပြည်ထောင်စုအတွင်းမှာလူပေါင်း1650ကျော်လောက်ရှိပြီးအားလုံးနီးပါးဟာလည်းပြည်ပနိုင်ငံတွေမှာခီးသွွာလာရင်းနဲ့ကူးစက်ခံခဲ့ရတာဖြစ်ပါတယ်။
ယူအမေရိကန်တန်မနေ့ဖက်မြန်မာဘာသာစီစဉ်နေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ40 kHz 9433ညလိုင်းဒိုမီတာ48 kHz 6185ဒုတိယနိုင်ဝက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
အမေရိကန်တန်ခါသတင်းတွေကိုဆက်လက်ကြီးညာပေးနေပါတယ်ခင်ဗျာမလေးရှားနိုင်ငံကနဂရီဆယ်ဘီလီယံရဲစခန်းကို IS အစ္စလာမစ်အဖွဲ့ကဆိုပြီးချင်းချောက်ရေးသားပို့လိုက်တဲ့စာထဲမှာမလေးရှားဝန်ကြီးချုပ်နဲ့ဝန်ကြီးတချို့အပါအဝင်မြန်မာနိုင်ငံကဒေါအောင်ဆန်းစုကြည်အမည်ကိုလည်းထည့်သွင်းဖော်ပြထားပြီးအသက်အန္တရာယ်ချင်းချောက်ထားတယ်လို့မလေးရှားသတင်းတွေမှာဖော်ပြထားပါတယ်ဒီကိစ္စနဲ့ပတ်သက်လို့မလေးရှားအာဏာပိုင်တွေဘက်ကမြန်မာအစိုးရတာဝန်ရှိသူတွေထံကိုတရားဝင်အကြောင်းကြားစာမပေးပို့သေးပေမဲ့ဒီသတင်းနဲ့ပတ်သက်လို့တိကျခိုင်မာမှုရှိမရှိစတင်စုံစမ်းဆောင်ရွက်မှုတွေလှုပ်ဆောင်နေတဲ့အကြောင်းဒေါအောင်ဆန်းစုကြည်ရဲ့လုံခြုံရေးအတွက်နိုင်ငံတော်အဆင့်လုံခြုံရေးအဖြစ်ဆောင်ရွက်ပေးနေကြောင်းသမ္မတရုံးဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်ဦးစောထေးက VOE ကိုပြောပါတယ် IS အကြမ်းဖက်အဖွဲ့ကဆိုပြီးပေးပို့လိုက်တဲ့အဲ့ဒီချင်းချောက်စာထဲမှာမလေးရှားဝန်ကြီးချုပ်နာဂျစ်ရာဇာအပြင်ဝန်ကြီးချုပ်ရဲ့လက်ထောက်နိုင်ငံတော်တရားသူကြီးချုပ်နိုင်ငံတော်ရဲမင်းကြီးနဲ့အစိုးရဝန်ကြီး3ဦးတို့လည်းပါဝင်ပါတယ်မြန်မာနိုင်ငံသားရေးဝန်ကြီးဒေါအောင်ဆန်းစုကြည်အပါအဝင်ချင်းချောက်ခံရသူအားလုံးရဲ့ဓာတ်ပုံတွေကိုလည်းအဲ့ဒီပေးပို့လိုက်တဲ့စာထဲမှာထည့်သွင်းဖော်ပြထားတယ်လို့ဆိုပါတယ်စာမျက်နှာနဲ့မျက်နှာပါတဲ့အဲ့ဒီစာဟာ IS အချမ်းဖက်အဖွဲ့ကပေးပို့တဲ့တကယ့်စာဟုတ်မဟုတ်ဆိုတာတွေကိုမလေးရှားရဲကစုံစမ်းစစ်ဆေးနေတဲ့အကြောင်းနဲ့အလားတူစာတွေကိုအော်ဂူလာနေရက်နေ့ကလည်းတခြားရဲစခန်းတွေကိုပေးပို့ခဲ့တယ်လို့မလေးရှားသတင်းတွေမှာဖော်ပြကြပါတယ်မလေးရှားနိုင်ငံကအဲ့ဒီပြည်နယ်ထဲမှာ IS စစ်သွေးကြောအဖွဲ့ဝင်900လောက်ရှိတယ်ဆိုပြီးဒီစာထဲမှာအခိုင်အမာပြောဆိုထားပေမဲ့မလေးရှားအာဏာပိုင်တွေဘက်ကတော့အဲ့ဒါနဲ့ပတ်သက်လို့မမန်ကန်ကြောင်းညင်းချက်ထုတ်ဆိုထားပါတယ
်နိုင်ငံတော်အသစ်ခုတ်ခွင့်တစ်နှစ်တာပိတ်ပင်လိုက်ပြီးဗကိုးရုံးမအတွင်းမှာလည်းတစ်ခုတ်ခွင့်10နှစ်တာတားမြစ်လိုက်ကြောင်းမြန်မာအစိုးရကကြေညာချက်ထုတ်ပြန်လိုက်ပါတယ်တနိုင်ငံလုံးအတိုင်းတာနဲ့တစ်ခုတ်ခွင့်ပိတ်ပင်တားမြစ်မှုဟာ2019ခုနှစ်မတ်လအထိကျုံးဝင်မှာဖြစ်ပါတယ်ပြပောက်ကိုတည်တင်ပို့မှုတွေကိုတော့ရခိုင်အစိုးရလက်ထက်2014ဧပြီလကလေးကတားမြစ်ထားပြီးဖြစ်ပါတယ်အခုလိုတစ်ခုတ်ခွင့်ပိတ်ပင်တားမြစ်လိုက်တာဟာနှစ်ပေါင်းများစွာစိမဲ့ကမ်းမဲ့တစ်တွေကိုခုတ်ယူခဲ့တဲ့အတွက်တစ်တော်တွေပြုံးတိမှုရပ်တန့်သွားမှာဖြစ်တဲ့အပြင်တစ်ပင်တွေလည်းရှင်သန်ခွင့်ရမယ်လို့အင်္ဂလန်နိုင်ငံလန်ဒန်မြို့အခြေစား EIA သဘာဝပတ်ဝန်းကျင်စုံစမ်းစစ်ဆေးရေးအဖွဲ့ကကြေညာချက်ထုတ်ပြန်ပြောဆိုပါတယ်အစိုးရကအခုထုတ်ပြန်လိုက်တဲ့ကြေညာချက်ကိုကြည်ချင်းအပြင်အခုနှစ်မတ်လမှာတိုင်းပြည်အာဏာကိုလွှဲပြောင်းရယူခဲ့တဲ့ NLD အစိုးရတဲ့အနေနဲ့တစ်တော်ဌာနအတွင်ဖြစ်နေတဲ့လက်စားမှုတွေကိုတိုက်ဖြတ်ဖို့ရည်ရွယ်ချက်ရှိတယ်ဆိုတာကိုပြသလိုက်ခြင်းဖြစ်တယ်လို့ EIA အဖွဲ့ရဲ့တစ်တော်ဆိုင်ရာလှုပ်ရှားဆောင်ရွက်မှုအသွင်ခေါင်းဆောင် Faith Doherty ကပြောပါတယ်
မြောက်ကိုရီးယားကမြစ်ဆိုင်ဒုံးကျည်စမ်းသပ်ပြလုပ်မှုတွေပြုလုပ်တဲ့နောက်ဆုံးအကြိမ်ဖြစ်နေအရှိတ်ဘက်ကမ်းလွန်ပင်လယ်ထဲကိုပဲ့ထင်းဒုံးကျည်တစ်စင်းစမ်းသပ်ပြလုပ်ခဲ့တယ်လို့တောင်ကိုရီးယားစစ်ဖက်အရာရှိတွေကပြောပါတယ်မြစ်ဆိုင်ဒုံးနှစ်စင်းကိုဇက်တိုက်ဆိုသလိုပြုလုပ်ခဲ့တာမှာတစ်စင်းကအောင်မြင်ခဲ့ပေမဲ့နောက်တစ်စင်းကတော့ပြစ်လွတ်ပြီးပြီးချင်းမှာပဲပောက်ကွဲသွားခဲ့တယ်လို့အမေရိကန်စစ်တပ်ကပြောဆိုခဲ့ပါတယ်တာလပ်ပြစ်ရိုဒုံးဒုံးအမျိုးအစားဖြစ်မယ်လို့ယူဆရတဲ့အဲ့ဒီဒုံးကိုတော့နိုင်ငံရဲ့အနောက်ဖက်ဟာဝမ်ဂေးပြည်နယ်ဦးညူးမျိုးကနေပုတ်ထူးနဲ့မနဲ့၈နာရီမတိုင်ခင်မှာပြစ်လွတ်ခဲ့ပြီးဂျပန်ရေပိုင်နဲ့ဒါမှမဟုတ်အနီးနားကိုပြတ်မကျခင်ကီလိုမီတာ1000လောက်အကွာအဝေးအထိရောက်ခဲ့တယ်လို့ဆိုပါတယ်ပူတွဲစီဦးစီးချုပ်များရဲ့ကြေညာချက်မှာတော့မစ်ဆိုင်းဒုံးပြစ်လွတ်မှုဟာအိနီချင်းနိုင်ငံတွေကိုတိုက်ခိုက်လို့တဲ့မြောက်ကိုရီးယားရဲ့ရည်မှန်းချက်ကိုပြသခဲ့တာပဲလို့ပြောဆိုခဲ့ပါတယ်မစ်ဆိုင်းဒုံးပြစ်လွတ်မှုဟာဂျပန်နိုင်ငံရဲ့လုံခြုံရေးကိုကြီးမားတဲ့ချင်းချောက်မှုဖြစ်ပြီးမြောက်ကိုရီးယားကပဲ့ထင်းဒုံးတွေဆက်ပြီးစမ်းသပ်ဖို့ကြိုးပမ်းချက်တွေကိုပြင်းပြထန်ထန်ကောက်ကွက်ကြောင်းလဲဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကပြောဆိုခဲ့ပါတယ်
ဘရာဇီးနိုင်ငံကအင်ရှင်ဖြစ်ကျင်းပမယ်အိုလံပစ်အားစားပွဲတော်တောက်ကြနေဖွင့်ပွဲမတိုင်ခင်နိုင်ငံတဝန်ရက်60ကြာလက်ဆင့်ကမ်းသက်ဆောင်နေတဲ့မီရှူတိုင်ဟာဗုဒ္ဓဟူးနေ့ကရီယိုဒီဂျနေရိုမြို့ကိုရွက်လေနဲ့ရောက်သွားပြီဖြစ်ပါတယ်ဘရာဇီးနိုင်ငံသားအိုလံပစ်ရွက်လေပြိုင်ပွဲအားကစားသမား9ယောက်မောင်းနှင်တဲ့ရွက်လေဟာနီတရိုင်းမြို့ကနေတနာယီခီးကွာဝေးတဲ့ရီယိုမြို့သမိုင်းဝင်ရေးတဲ့အခြေစိုက်စခန်းကိုရောက်ရှိလာခဲ့ပြီးတော့မြို့တော်ဝင်အက်ဒရာဒိုပိုင်စတန်မီရှူတိုင်ကိုပေးအပ်ခဲ့တာဖြစ်ပါတယ်
Direct from Washington, the voice of America,
VOA. ကျန်တာပရိနေမနခင်ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းလိုင်းနဲ့မန္နနာချန်တို့ကပြောပြခဲ့ကြတာဖြစ်ပါတယ်။ VOA ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို burmese.voanews.com အင်တာနက်စာမျက်နှာကနေတိုက်ရိုက်နားဆင်နေပါတယ်ခင်ဗျာ။အခုတော့ဆက်သွယ်မေးမြန်းချက်တစ်ပုဒ်နဲ့အရင်ဆုံးနားဆင်ရမှာဖြစ်ပါတယ်။ဘရာဇီးနိုင်ငံမှာဩဂုတ်လ5ရက်နေ့ကနေ21ရက်နေ့ထိကျင်းပမဲ့2016နွေရာသီအိုလံပစ်ပွဲတော်မှာပါဝင်ရှင်ပြိုင်ကြမဲ့နိုင်ငံပေါင်း206နိုင်ငံကအားကစားသမား1000ကျော်ဟာပွဲတော်ကျင်းပမဲ့ရီယိုဒီဂျနေရိုမြို့ကိုတွားရောက်နေကြပြီဖြစ်ပါတယ်။ဒီ2016ရီယိုအိုလံပစ်အားကစားပွဲတော်မှာပါဝင်ရှင်ပြိုင်မဲ့မြန်မာအားကစားသမားအဖွဲ့ဟာလည်းအခုဆိုရင်ရီယိုဒီဂျနေရိုမြို့ကိုရောက်ရှိနေပြီဖြစ်ပါတယ်အပြည့်စုံကတော့ဆက်သွယ်မေးမြန်းထားတဲ့ဒေါခင်မျိုးတက်ကပြောပြမှာပ
ါဘရာဇီးနိုင်ငံရီယိုဒီဂျနေရိုမြို့မှာတောက်ကြနေရောက်ရင်2016အိုလံပစ်အားကစားပွဲတော်ကိုစတင်ကျင်းပတော့မှာဖြစ်ပါတယ်မနေ့ကဗုဒ္ဓဘူးနေ့မှာတော့ဂျပန်60ကြာဘရာဇီးနိုင်ငံတဝန်လက်ဆင့်ကမ်းသဲဆောင်နေတဲ့အိုလံပစ်မီရှူတိုင်ဟာရီယိုမြို့ကိုတင်မောနဲ့ဆက်ရောက်လာပြီဖြစ်ပါတယ
်ဟိုသူတို့ကအားလုံးပြအဖွဲကောင်းဆောင်ရင်သူတို့အုပ်ချုပ်မှုအများရှိရယ်နောက်သူတို့ဧည့်သည်တို့တယောက်ရယ်အပါပဲအားလုံးသူတို့က17ယောက်လို့ကျွန်တော်တို့သိထားပါတယ်သူတို့ကရီယိုရောက်ကြပါပြီကျွန်တော်ရှိရာဒီကပထမအတွင်းဝင်တယောက်နဲ့ဒုတိယအတွင်းဝင်တယောက်နှစ်ယောက်သွားပြီးတော့သူတို့လေးစိတ်မှကြူတာတို့အားကစားရပို့တာတို့လိုအပ်တဲ့အကူအညီတွေသူတို့လုပ်ပေးနေပါတယ
်မြန်မာအဖွဲ့ကိုအားကစားနဲ့ကာယပညာဦးစီးဌာနညွှန်ကြားမှုချုပ်ဦးမျိုးလွင်ကဦးဆောင်ပြီးအားကစားသမား9ဦးအပြင်အုပ်ချုပ်သူနဲ့ရှေ့ပြေးစီစဉ်သူတဦးပါဝင်တယ်လို့တိုင်ကွန်ဒိုအားကစားအတွက်မြန်မာဒိုင်တဦးလည်းပါပါတယ်မြန်မာအားကစားအဖွဲ့ဟာရီယိုဒီဂျနေရိုမြို့ကိုကြမ်းကြမ်းမမရောက်ရှိလာပြီးဖြစ်ကြောင်းနဲ့အဆဆအဆင်ပြေပါတယ်လို့မြန်မာအားကစားအဖွဲ့ကိုတောက်ရောက်ကြိုဆိုခဲ့တဲ့ဘရာဇီးနိုင်ငံဆိုင်ရာမြန်မာတန်ယုံဒုတိယအတွင်းဝင်ကပြောပါတယ်
။ကျွန်တော်မြန်မာဒယ်လီဂေးရှင်းရောက်တာတော့မနေ့ကည9:40ရောက်တာပါ။ကျွန်တော်တို့ဒီအားကာဒရိုက်တာဂျန်နယ်ပါပါတယ်။အားကစားနဲ့ကာယပညာဦးစီးဌာနဒီဇိုင်းမှုချုပ်ဦးမျိုးလွင်ပါ။အ
ာ
ဦးဆောင်ပြီးတော့အားကစားသမား9ယောက်နဲ့အတူအုပ်ချုပ်သူကဦးတက်လွင်ပါခင်ဗျာ။အာဇာမီယာစေကုံပြည့်ရဲ့ဂျေကူးရဲ့ဂျူဒိုရဲ့မြားပြည့်ရဲ့ခနက်ပြည့်ရဲ့ပါခင်ဗျာကျွန်တော်တို့ကမနေ့ကတော့ကြိုပြီးတော့သူတို့အာဇာရောင်ဟိုဘရာဇီးအိုလံပစ်ကော်မတီရဲ့အစီအစဉ်နဲ့အာဇာရောင်ဆက်ဆက်သွားအားလုံးအဆင်ပြေပါတယ်ဟုတ်ကဲ့အားလုံးဆင်းရဲမှာပါပဲရှိတယ်စောက်ဖွဲ့မှာရှေ့ပြေးဖွဲ့ရဆရာတယောက်လည်းရှိပါသေးတယ်သူ့နာမည်ကဦးခွန်ကြအောင်ပါဟုတ်သူကဇူလိုင်30ရက်နေ့ကရောက်နေတာခင်ဗျာဒီ Rio de Janeiro ဟုတ်သူကတော့ရှေ့ပြေးပေါ့ก็ดีมาโลอัตราดิบราซิลฝั่งเนี่ยฉိတ်ပြီးတော့သွားတော့ဒီဟိုအားသာပွဲမလာခင်မှာကိုချိုစီစဉ်သားတွေပါတုတ်တာပေါ့အားလုံးပေါင်း10ယောက်ရှိမှာပေါ့ PG ရဲ့နောက်ဒီရှေ့ပြေးဖွဲ့ကဥက္ကွန်ကြအောင်ရဲ့နောက်အုပ်ချုပ်သူ2ယောက်ရဲ့ကျွန်တော်အားသာသမား9ယောက်ဆို10ယောက်နောက်ပြီးတော့ဒီမနက်ချန်လာတပတ်ကာလာမသိဘူးကျွန်တော်တို့ Olympic မှာတိုက်ကွန်ဒိုတိုင်လုံးမဲ့မဆိုးဆိုးမြားဆိုတော့သူလည်းရအောင်မယ်အရင်တော့ကစားသမားဟောင်းပါတိုက်ကွန်ဒိုတိုင်နေနဲ့လာ
မြန်မာအားကစားအဖွဲ့ကဝင်းရောက်ရှင်ပြိုင်မဲ့အားကစားနည်း9မျိုးတဲ့ကတနက်ပြည့်အားကစားနည်းမှာမြန်မာလက်ရွေးစံရဲထွန်းအောင်မြားပြည့်အားကစားနည်းမှာစမ်းယူထွေး ကျူရိုးပွဲစဉ်မှာရန်အောင်ဆိုးရေကူးမှာအိအိတက်နဲ့တက်မြတ်တို့ပါဝင်ရှင်ပြန်ကြမှာဖြစ်ပြီးပြေကုန်ပြအမျိုးသားပွဲစဉ်မှာစန်းနိုင်တဲ့အမျိုးသမီးပွဲစဉ်မှာဆွေလီမြင့်တို့ပါဝင်ရှင်ပြန်ကြမှာဖြစ်ပါတယ်အခုလိုအားကစားနဲ့ဆင်ရွှဲပြီးတွေးစည်းညီညွတ်ဖို့အတွက်ရည်ရွယ်ချင်းပါတယ်အိုလံပစ်အားကစားပွဲတော်ကနိုင်ငံတကာပြိုင်ပွဲမှာမြန်မာပါဝင်နိုင်တဲ့အတွက်ဂုဏ်ယူကြ
ရတယ်မရဘူးဆိုတာတော့ဒါကျွန်တော်တို့ကဟိုအခြေအနေတွေနဲ့ဆိုင်ပါတယ်ကျွန်တော်တို့ရဲ့အနေအထားတွေပေါ့အလေးချင်းမှုတွေကျွန်တော်တို့ရဲ့အစဉ်တန်းပေါ့နော်ဒါတွေပေါ်မှာမူတည်မှာပ
ါ Rio Olympic ပြိုင်ပွဲမှာပါဝင်ရှင်ပြိုင်ဖို့အတွက်ပြီးခဲ့တဲ့ Singapore Sea Games ပြိုင်ပွဲအပြီးကတည်းကအားကစားသမားတွေကိုစတင်လေ့ကျင့်ခဲ့တာဖြစ်ပါတယ်2012ခုနှစ် London မှာကျင်းပခဲ့တဲ့နွေရာသီ Olympic ပွဲတော်တုန်းကမြန်မာအားကစားသမား6ဦးတွားရောက်ခဲ့ပြီးပြေခုံပြစ်ဂျူရိုမြားပြစ်တနတ်ပြစ်နဲ့လီလော်ပြိုင်ပွဲတွေမှာပါဝင်ရှင်ပြိုင်ခဲ့တာဖြစ်ပေမဲ့ရှုံးနိုင်ခဲ့ရပါတယ်အခု2016 Rio နွေရာသီ Olympic ပြိုင်ပွဲဟာမြန်မာနိုင်ငံပါဝင်ရှင်ပြိုင်နဲ့18ကြိမ်မြောက် Olympic ပွဲပါ1948ခုနှစ်ကစတင်ခဲ့တဲ့၄နှစ်တကြိမ်နွေရာသီ Olympic ပွဲတွေမှာမြန်မာကနိုင်ငံရေးအခြေအနေကြောင့်1986ခုနှစ်မှာတော့မတော်ရောက်ခဲ့ပါဘူ
းတော်ကင်မျိုးတဲ့မေးမြန်းတင်ပြခဲ့တာပါခင်ဗျာအခုတခါနားဆင်ရမှာကပြည်ဝင်ခွင့်ညင်းပယ်ခံရတဲ့မြန်မာနိုင်ငံဘွားအမေရိကန်နိုင်ငံသားဦးမမောင်ဝမ်းဟာမကြခင်ရပ်ပိုင်းအတွင်းမြန်မာနိုင်ငံကိုပြန်လည်သွားရောက်ဖို့ပြင်ဆင်နေပြီဖြစ်ပါတယ်ပြီးခဲ့တဲ့ဦးသိန်းစင်အစိုးရလက်ထက်ကပြည်ဝင်ခွင့်ဆိုင်ရာတတ်မှတ်ချက်တွေချိုးဖောက်မှုနဲ့ပြင်းထန်တန်ပေးခံရဘူးသူဦးမမောင်ဝမ်းကတော့မြန်မာနိုင်ငံရဲ့ဥပဒေတွေအတိုင်းလေးစားလိုက်နာသွားမယ်လို့ပြောဆိုလိုက်ပါတယ်မတ်တင်ကြီးထိုက်ကအစူစီးတင်ပြထားပါတယ
်မြန်မာနိုင်ငံဘွားအမေရိကန်နိုင်ငံသားဦးမောင်မောင်ဝမ်းဟာဆိုရင်မြန်မာနိုင်ငံတွင်းဝင်ရောက်ခွင့်ညင်းပယ်ခံရတာကြောင့်ရန်ကုန်လေဆိပ်ကနေအမေရိကန်ပြည်ထောင်စုကိုလှည့်ပြန်ခဲ့ရသူဖြစ်ပါတယ်ဒီလိုလှည့်ပြန်ခဲ့ရပြီးမကြခင်မှာပဲမြန်မာအာဏာပိုင်တို့ကပြည်ဝင်ခွင့်ပြန်ပေးတာကြောင့်ဒီရက်ပိုင်းမှာပဲမြန်မာနိုင်ငံကိုပြန်သွားမယ်လို့ဦးမောင်မောင်ဝမ်းကပြောပါတယ်
မကြာခင်ရပိုင်းတွင်မှာပဲကျွန်တော်သွားဖို့စူးစမ်းနေတော့ဘာဖြစ်လို့လဲဆိုတော့ပြည်တွင်းကစူးစမ်းပေးနေတယ်ကျွန်တော်ဒီကိုကျွန်တော်ရဲ့ရုပ်ပုံရပတ်တည်တငယ်ချင်းတွေဟိုလည်းအားနာတယ်ကျွန်တော်တော့ရန်ပင်မန်းတော့အားကြည့်စိတ်လည်းနည်းနည်းတော့ပြတ်သွားတာပါတော့ပေါ့နော်ဆိုတော့ကဟိုဒေါက်တာစုကြည်ကလည်းအခုလိုဖွင့်ပြတယ်နောက်တစ်ခုကဒီဟိုရောင်းတိုင်းဝင်ကြီးကျွန်တော်တို့ရဲ့ဒီရုပ်ပုံရပတ်ပေါ့နော်ကိုပြိုးမင်းသိန်းကလည်းစူးစမ်းပေးတယ်ဆိုတော့ကျွန်တော်အနေနဲ့မကြာခင်ရပိုင်းတွင်မှာပဲအဲ့ပြန်သွားဖို့အစီအစဉ်ရှိပါလေကျွန်တော်ကအရင်တစ်ခေါက်တုန်းကကျွန်တော်တက်ဆိုင်ရဘက်ကသူကြီးကပြောတာအဲ social visa နဲ့ဒီလိုဟောပြောပို့ချလို့ပြရဘူးဆိုတော့ကျွန်တော်ဒီတစ်ခေါက်ကိုသွားတဲ့အခါမှာ business visa လျှောက်ပါလေ business visa လျှောက်လိုက်တဲ့အခါမှာ business visa တရားဝင်ခွင့်ပြုထားတဲ့နေရာတိုင်းမှာကျွန်တော်တို့ကဟိုဟောပြောပို့ချလို့ရတယ်ဆိုရဟာပြောပြောကျွန်တော်တော့ဒီတက်ဆိုင်ရလောက်ကရာရှိတရားကိုကျွန်တော်တမ်းပြီးတော့အဲ့လိုသူပြောတယ်ပေါ့နော်ဒါကကျွန်တော်ပဲကြာလဲဥပဒေနဲ့အညီအကုန်လုံးလှုပ်တင်လှုပ်ထိုက်တာလုံးပါလေတကယ်လို့ကျွန်တော်ပြည်ရင်းကိုပြောင်းဝင်ပြည်ရင်းကိုဝင်ရလို့ဘလို့ဒီကိစ္စတွေကဥပဒေနဲ့မညီဘူးဆိုတော့ကျွန်တော်မညီတဲ့ဟာမလုပ်ပါဘူးအဲကျွန်တော်ကတော့လော်တိုင်းသွားမှာပါ
ပြည်ဝင်ခွင့်မပေးခဲ့တဲ့အခြေအနေကိုလည်းဦးမောင်မောင်ဝမ်းကအခုလိုပြောပါတယ
်ကျွန်တော်ကလေဒီအဲဘဝပြည်မဝင်ရင်တပြတ်တိုင်းပဲပေါ့ဒီအမေရိကန်မှာရှိတဲ့မြန်မာတိုင်းဟုတ်စီကနေပြီးတော့ဗီဇာကျွန်တော်လျှောက်ပါတယ်လျှောက်တဲ့အခါမှာရပါတယ်ကျွန်တော်လေအဲ့ဒီဗီဇာနဲ့ကျွန်တော်မြန်မာနိုင်ငံကိုဝင်သွားတယ်ပေါ့နော်ဝင်လဲဆိုတော့ဟိုလဲရောက်တော့ကျွန်တော်အဲ့ဒီကလောကရာရှိလုပ်တဲ့သူတာပေါ့နော်အဲ့ဒီကျွန်တော်2014ခုနှစ်ကျွန်တော်သွားတော့ပေါ့ဗီဇာရှိုးဖောက်မှုဆိုတဲ့အဲ့ဒီစိတ်ပြင်းမှုနဲ့ကျွန်တော်ဟိုပါပေါ့ Flex တင်သွင်းထားတယ်ဒါကြောင့်မလို့ Flex တင်သွင်းထားတဲ့သူကိုပြေးမဝင်နိုင်ဘူးဆိုပြီးတော့ကျွန်တော်ချက်ချင်းပြန်ပို့တာပေါ့နော်
ဦးသိန်းစင်အစိုးရလက်ထက်2014ခုနှစ်တုန်းကလူမှုရေးပြည်ဝင်ခွင့်နဲ့မြန်မာနိုင်ငံကိုသွားရောက်ခဲ့ခြင်းအတွင်းဗီဇာစီကံချိုးဖောက်မှုနဲ့ဥမောင်မောင်ဝမ်းကိုပြည်နှင်တန်ပေးခဲ့ပူတာဖြစ်ပါတယ်။ဒါပေမဲ့ဥမောင်မောင်ဝမ်းကတော့သူ့ကိုအမည်မဲစရင် Black List ထဲမှာထည့်သွင်းခဲ့တယ်ဆိုတာကိုသိရှိမထားဘူးလို့ပြောပါတယ်။ဥမောင်မောင်ဝမ်းကိုပြည်ဝင်ခွင့်မပေးခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးလွှဲမှုကြီးချက်ရေးဦးစီးဌာနရဲ့ညွှန်ကြားရေးမှူးဦးရဲထွန်းဦးကအခုလိုပြောပါတယ်။
ဒီမှာဒီလိုလေကျွန်တော်တို့စီကစည်ရင်းသွင်းထားတာတွေအားလုံးကသူတို့စည်ရင်းသွင်းထားတဲ့တက်ဆိုင်ရာဝန်ကြီးဌာနကဖြတ်မှာသူကဖြတ်မှာဝင်ဝင်ပေးလို့ရတာသမနာဦးသိန်းစိတ်လက်မှတ်တော့မဟုတ်ပါဘူးကျွန်တော်တို့ပြည်နေနေပေးတာအရင်ဝန်ကြီးတွေလက်မှတ်နဲ့ပဲပေးတာပါသမနာအဆင်မလို့ပါဘူးအဲ့ဒါသမနာကလွှဲပြောင်းအာဏာပေးထားတဲ့တာဝန်ပေးထားတဲ့လူတွေကအဲ့လိုပေးလို့ရပါတယ်ကျွန်တော်တို့ဒီ immigration ကတော့ကျွန်တော်တို့ကကျွန်တော်တို့ကိုလာပြီးတော့သွင်းပေးပါဒီလူတို့တော့တားဆီးပေးပါဒီနိုင်ငံသားတော့တားဆီးပေးပါဒီနိုင်ငံသားဒီမြန်မာနိုင်ငံသားတော့ထောက်ခွင့်မပေးပါနဲ့ ဒီမှာနိုင်ငံတော်ဝင်ခွင့်မပေးပါနဲ့သူတို့ရဲ့သက်ဆိုင်ရာ case ဖြစ်ခဲ့တာတွေရှိမှာပေါ့ကွာအကာရကံရှင်တွေကာရကံရှင်တွေတိုင်းမှာလေကျွန်တော်တို့ကတော့ထုတ်ပေါ်ပြောကြားခြင်းမရှိသလိုကာရကံရှင်တွေကဒါပါစင်တဲ့ကိစ္စသူတို့ဆိုဖြစ်တဲ့ကိစ္စပဲသူတို့သက်ဆိုင်ရာဝင်ကြီးဌာနဒါကြောင့်ကျွန်တော်တို့လာပေးထားရင်သူတို့ကစည်းရင်းတွင်းပေးထားတယ
်အမေရိကန်နိုင်ငံဆိုင်ရာမြန်မာတန်ယုံကဥမာမာဝန်းကိုတရားဝင်ပြည်ဝင်ခွင့်ဗီဇာထုတ်ပေးခဲ့ပြီးမြန်မာနိုင်ငံကိုရောက်ခါမှာလှည့်ပြန်ခဲ့ရတဲ့အတွက်ဝေဖန်မှုတွေလည်းကြဲကြဲပြန့်ပြန့်ထွက်ခဲ့ပါတယ်အလုသမားလွှင့်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနဘက်ကတော့အမည်မဲစရင် black list ထဲကနေပုဂ္ဂိုလ်တချို့ကိုဩဂုတ်လ2ရက်နေ့မှာတရားဝင်ဖြစ်လျှော့ပေးခဲ့တာမှာဥမောင်မောင်ဝမ်းပါဝင်ပါတယ်လို့တရားဝင်ပြောဆိုထားပါတယ်ရှင
်။မှတ်သိရတိုင်းဖြစ်ပါတယ်ခင်ဗျာ။မြန်မာနိုင်ငံအလဲပန်းကရည်ကြီးတဲ့အခြေအနေမတင်ပြခင်အခုတော့ NLD ပါတီဥဆောင်တဲ့အစိုးရတဲ့လက်ထက်ဦးစားပေးလှုပ်ဆောင်ရမယ့်အရာတွေထဲမှာလင်းမြေသိမ်းစီးခံရတဲ့ပြဿနာတွေကိုဖြေရှင်းဖို့လည်းပါဝင်နေပြီးလေယာဉ်မြေတွေကိုသိမ်းယူတဲ့အထက်မှာစစ်တပ်ကလည်းပါဝင်နေတာမို့ဒီကိစ္စတွေဟာအလွန်ရှုပ်ထွေးနေတာကြောင့်အစိုးရကကြီးမားတဲ့စိန်ခေါ်မှုတွေနဲ့ရင်ဆိုင်ရဖို့ရှိနေပါတယ်။ Writer သတင်းဆောင်မကိုတော့ရှားဖောင်ကတင်ပြမှာပါ
။လေယာဉ်မြေသိမ်းဆီးခံရတဲ့ပြဿနာဖြေရှင်းပေးရင်းနဲ့ပတ်သက်ပြီးအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီနဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်တို့ရင်ဆိုင်ရတဲ့စိန်ခေါ်မှုတွေထဲမှာအနည်းဆက်ဆုံးအနေနဲ့ပြရရင်တော့ရန်ကုန်မြို့နဲ့နန္ဒာယီအကွာလောက်မှာပဲရှိတဲ့တနီးရွာငယ်လေးပဲဖြစ်ပါတယ်။ဩရှာကုမ္ပဏီပိုင်ဆိုင်တဲ့ငါးမွေးမြူရေးနဲ့စပားဆိုင်ခင်မြေယာအေကပေါင်း 3,250 ထဲမှာအရင်တုန်းကရွာသားတွေပိုင်ဆိုင်အသုံးပြုခဲ့တဲ့နေမြေတချို့ပါဝင်ပါတယ်။ဒေသခံအင်ဂျီပေါင်း 18 အိမ်ရဲ့မြေယာ 122 ဧကကိုရယူခဲ့တာဖြစ်ပါတယ်။ NLD ပါတီရဲ့အဆိုအရစစ်တပ်ဟာစနစ်တကျနဲ့လေသမားတွေစီကနေလေယာမြေသိမ်းယူပြီးစစ်အစိုးရနဲ့နီးစပ်တဲ့ခရိုနီကုမ္ပဏီတွေပိုင်တဲ့နေမြေဖြစ်ပြုလုပ်ခဲ့ပါတယ်။ရွာသားတွေစီကတည်ရတဲ့မှတ်တမ်းမှတ်ရာတွေအပေါ်ခြေခံပြီးဒေသခံမှတ်တမ်းပြုစုသူတွေရဲ့ခံမှန်းထားချက်တွေအရ1990နောက်ပိုင်းနဲ့2000ပြည့်နှစ်အစောပိုင်းအချိန်အဲ့ဒီတုန်းကသူရဦးရွှေမန်းဦးဆောင်တဲ့အနောက်တောင်တိုင်းစစ်ဌာနချုပ်လက်အောက်မှာရှိတဲ့ဒေသခံအာဏာပိုင်တွေဟာအိမ်ပေါင်း200လောက်စီကအမြေယာဧကပေါင်း 1000 လောက်သိမ်းယူခဲ့ကြပါတယ်ပြီးခဲ့တဲ့နိုဝင်ဘာလရွေးကောက်ပွဲမှာဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့ NLD ပါတီအနိုင်ရပြီးအနိုင်ရရှိလာချိန်မှာတော့တင်းစီခံရတဲ့လက်မြေတွေကိုနှစ်နာကြေးပေးသွားမယ်လို့ကတိပေးခဲ့ပါတယ်။အခုတော့အဲ့ဒီပေးထားတဲ့ကတိအတိုင်းပဲ NLD ပါတီကလှုပ်ဆောင်နေပါပြီ။လေယာဉ်တင်းစီခံရမှုတွေကိုတစ်နှစ်အတွင်းမှာဖြည့်ရှင်းနိုင်အောင် NLD ပါတီကရည်ရွယ်ထားတယ်လို့လေယာဉ်မြေတင်းစီခံရတဲ့ကိစ္စအကင်တွဲသူလွှတ်တော်အမဦးစိန်ဝင်းကပြောပါတယ
်။တက်လာတဲ့ဒီအစိုးရအသစ်မှလည်းဒီတောင်တမားတွေမတရားသိသိခံရတာဟာအခြေခံ85ရဲ့80ရာခိုင်နှုန်းရှိတဲ့တောင်သမားတွေရဲ့ပြဿနာမဖြေရှင်းလို့မရဘူး။ဒါကိုဖြေရှင်းရဖြေရှင်းတဲ့အခါမှာမှန်မှန်ကန်ကန်ဖြေရှင်းဖို့တော့လိုတယ်။ဖြေရှင်းဖို့ဖြေရှင်းနည်းရလဲ step by step သွားဖို့လိုတယ်။အကယ်၍မှန်မှန်ကန်ကန်မဖြေရှင်းမှုဖြေရှင်းတဲ့နည်းလမ်း step by step မသွားနိုင်ဘူးဆိုရင်အန္တရာယ်ရှိတဲ့အကြောင်းအရာတစ်ခုဖြစ်သွားနိုင်တယ်။ဒါကြောင့်မလို့အန်ကယ်တို့ဒီ NLD အစိုးရဖြစ်ပြီးနောက်မှာဒီမတရားသိမ်းဆီးခံရလေယာဉ်မြေနဲ့ပတ်သက်လို့ပထမဆုံးဦးစားပေးပြီးတော့ဆောင်ရွက်ဖို့ NLD ကအစီအစဉ်ရှိပါတယ်လို့ပဲအန်ကယ်ပြောချင်ပါတယ
်။လက်မြေပိုင်ဆိုင်မှုအရှုပ်တော်ပုံထဲမှာအစိုးရတက်အနေနဲ့အတိုက်အခံလုပ်ပြီးရင်ဆိုင်ရမှာကတော့စစ်တပ်နဲ့အများစုဆက်နွယ်တဲ့အင်အားကြီးမားတဲ့စီးပွားရေးလုပ်ငန်းတွေပဲဖြစ်ပါတယ်။ဒေါက်အောင်ဆန်းစုကြည်အနေနဲ့စစ်တပ်အရာရှိတွေနဲ့အတိုက်အခံလုပ်ရမှာဖြစ်တဲ့အတွေ့မြန်မာနိုင်ငံရဲ့အသွင်ကူးပြောင်းရေးကာလအတွက်ချိန်ချောက်မှုတစ်ခုလို့လည်းဖြစ်နေပါတယ်။လူမှုအတိုင်းဝိုင်းအတွင်းကအမျိုးသမီးအမျိုးသားတွေပါဝင်တိုင်းရင်းသားမျိုးနွယ်စုတွေရဲ့အစဉ်အလာအရနည်းမြေပိုင်ဆိုင်မှုအခွင့်အရေးသတ်မှတ်ရေးနဲ့ပတ်သက်တဲ့လေယာဉ်မြေအသုံးပြုရေးမူဝါဒတင်တဲ့ပတ်သက်ပြီးတော့ဥပဒေပိုင်းဆိုင်ရာကူညီပေးနေတဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်းနမန်တီအဖွဲ့ရဲ့မြန်မာနိုင်ငံဆိုင်ရာညွှန်ကြားရေးမှူးထင်မစ်လာကအခုလိုပြောပါတယ
် The process is extremely complex and convoluted thankfully at the very end
ဒီကိစ္စဟာအရင်ကိုရှုပ်ထွေးပြီးဖြစ်ရှင်းရခဲ့ပါတယ်တခုကျေးဇူးတင်ရမှာကတော့အရင်အစိုးရလက်ထက်လွတ်တော်တည်ထောင်ပြီးဆုံးကနေမှပဲပြည်တွင်းလေယာဉ်မြေသုံးဆွဲရေးမူဝါဒတစ်ခုအတည်ပြုခဲ့ပါတယ်ဒါနဲ့ပတ်သက်ပြီးဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့အစိုးရတဲ့အနေနဲ့လုပ်ငန်းစဉ်တွေကိုရိုးရိုးရှင်းရှင်းနဲ့ထက်လွယ်ကူအောင်လုပ်ဖို့ပဲလိုအပ်ပါတယ
်။အရင်ရတားတပိုင်းအစိုးရလက်ထက်လွတ်တော်တက်တန်းအတွင်းလေယာဉ်မြေသိမ်းဆီးမှုတွေနဲ့ပတ်သက်ပြီးစုံစမ်းစစ်မှုတွေလုပ်ဖို့အတွက်ကော်မတီနရကိုဖွဲ့စည်းခဲ့ပေမဲ့လည်းအချိန်ကြာကြီးဆွဲထားတဲ့အပေါ်မှာဝေဖန်မှုတွေခံခဲ့ရပါတယ်။သိမ်းဆီးခံမြေယာအမှုပေါင်း 12,000 ကိုပြန်လည်စစ်ဆေးမှုတွေလုပ်နေပေမဲ့ 1,000 ဝန်းကျင်လောက်ပဲဖြည့်ဆည်းပေးနိုင်ခဲ့တယ်လို့ဒေသခံမီဒီယာတွေကဆိုပါတယ်။ရေလုံငန်းနဲ့စိုက်ပျိုးရေးလုပ်ငန်းအကြီးအကျယ်လုပ်ဖို့အတွက် 1998 ခုနှစ်တုန်းကထိပ်ပိုင်းစစ်ဘိုလ်ချုပ်တွေကိုချဉ်းကပ်ခဲ့တယ်လို့ရန်ကုန်ကသွားဆရာဝန်တဦးဖြစ်တဲ့ Orchard ကုမ္ပဏီပိုင်ရှင်ဦးမြင့်စိန်ကပြောပါတယ်အသက်60အရွယ်ဒေါက်တန်းရှင်ကတော့အရင်တုန်းကသူတို့မိသားစုတွေစပားဆိုင်တဲ့လေယာဉ်မြေဧကပေါင်း20ရှိခဲ့တယ်လို့ပြောပါတယ်။ဒါပေမဲ့လည်း2000ပြည့်နှစ်မှာတော့သူတို့ပိုင်တဲ့လေယာဉ်မြေတွေကိုအစိုးရရဲ့မြေယာဆိုင်ရာအထူးသက်တာခွင့်နယ်မြေအဖြစ်နဲ့သိမ်းယူခံခဲ့ရတယ်လို့ဒေါက်တန်းရှင်ကပြောပါတယ
်။ကျမတို့ကကိုယ့်နေရာပဲကိုယ်လိုချင်တာလို့ကိုယ့်ကိုစိုက်ပျိုးစားမယ်လို့နော် ဒီနေ့ရက်လက်လည်ရင်းနေလည်းဖြစ်နေပြီးတော့ဒီဘက်တော့ပြုထုဟိုဆင်းလင်းခုတ်ထွင်ပြီးတော့ပြုထုပြုစုရိုးထောင်လာခဲ့တာအခုကတည်းကကျမတို့ငွေရုံမရှိဘူးလို့ဒီက3000လည်းမရှိဘူး4000လည်းမရှိဘူးလို့နော်
အရင်တုန်းကမြန်မာပြည်ဆိုရှယ်လစ်စီးပွားရေးလမ်းစဉ်အောက်မှာလယ်သမားတွေဟာလယ်မြေပိုင်ဆိုင်ခွင့်ပေးထားတာမျိုးမရှိဘဲသူတို့ကိုခွင့်ပြုချက်ပေးထားတဲ့လုပ်ကင်ခွင့်လယ်မြေတွေပဲရှိခဲ့တာပါမြန်မာနိုင်ငံမှာမြေခွန်ဖြတ်ပိုင်းတွေအစိုးရရဲ့မြေယာငားရမ်းခွင့်စာအုပ်တွေရွာကလူကြီးတွေရဲ့မျက်မြင်သက်တည်နဲ့လက်မှတ်ထိုးထားခဲ့တဲ့လယ်မြေအသုံးပြုခွင့်မှတ်တမ်းမှတ်ရာတွေဟာဆိုးရတဲ့ရာသီဥတုအောက်မှာပျက်စီးခဲ့ရပါတယ်2008ခုနှစ်တုန်းကမြဝကျွန်းပေါ်ဒေသတဝိုက်ကိုဝင်ရောက်တိုက်ခတ်ခဲ့တဲ့နာဂစ်ဆိုင်ကလုံးမုန်တိုင်းကြောင့်လူပေါင်း34000သေဆုံးခဲ့ရတယ်လို့လယ်မြေပိုင်ဆိုင်မှုမှတ်တမ်းမှတ်ရာအတော်များများလည်းပျက်စီးခဲ့ရပါတယ်ရှင
်ရှားဖောင်တင်ပြခဲ့တာပါအခုဆက်လက်နားဆင်ရမှာကမြန်မာနိုင်ငံကတိုင်းနယ်ပြည်နယ်6ခုထက်မနည်းမှာမိုးသည်ထန်ပြီးရေကြီးနေတာမှာချင်းပြည်နယ်နဲ့ဆက်နေနေမိတ်အဆက်မှာရှိတဲ့စကိုင်းတိုင်းကလင်းမြို့တဝိုက်ကရွာနေမှာတော့တောင်ကြေကြောင်အိမ်ဒီမျောပါပြီးဒေသခံတွေခိုးလွန်စရာမင်းနေကြရပါတယ်အဲ့ဒီဒေသတဝိုက်ကိုကယ်ဆယ်ရေးလှုပ်ဆောင်နေတဲ့လူအခွင့်ရင်းတဲ့ငင်းငိမ့်အဖွဲ့ကမမီးငယ်ကို VOA ကဆက်သွယ်မေးမြန်းရမှာနောက်ဆုံးအခြေအနေကိုသူကစပြောပါတယ
်ဟုတ်ကဲ့ရေကြီးတာမိုးများပြီးတော့တောင်ကြေနဲ့များတောင်ပေါ်မှာလည်းမိုးများတယ်လေအဲ့ဒါတောင်ကြေနဲ့ဒီချောင်းလက်ရှိတာပေါ့နော်အဲ့ဒီချောင်းကြီးကြီးအဲ့ဒီတောင်မလို့သူကဒီကဒီကမှရောပြီးတော့တောင်ကြီးလည်းများအဲ့ဒီမှာအိမ်ငါးလုံးကရေနဲ့ပါသွားလေ
လူတွေရော
လူတွေတော့မပါလူတွေတော့ဟိုလိုမျိုးဒုက္ခမရောက်ဘူးဒုက္ခမရောက်ဘူးဆိုတာပြေးနိုင်တယ်ပေါ့လေအခုလောလောဆယ်သူတို့အိမ်တွေပါသွားတဲ့အတွက်တခြားသူတို့ရဲ့အနည်းဆက်ရာအမျိုးအိမ်မှာဖြစ်ဖြစ်အန္တရာယ်မရှိနိုင်တဲ့နေရာမှာခိုးလုံနေတာအဲ့လိုမျိုးတွေတော့ရှိရဲ့
အဲ့ဒီဒေသခံတွေအနေနဲ့ကဘယ်လောက်ထိသူတို့ဒုက္ခရင်ဆိုင်ရလဲခင်ဗျဟိ
ုသူတို့ဒီကလိုချင်တာပေါ့တကယ်လို့ရေကြီးလာရင်ဒီထက်ပိုဆိုးလာမယ်ဆိုတော့သူတို့ရဲ့ခိုးလုံရနေရအတိအကျပေါ့လေနော်ဒီဆောက်အုံဖြစ်ဖြစ်ဟိုအဲ့လိုမျိုးလိုချင်နေကြတယ်ဘာလို့ဒုက္ခရောက်တာပေါ့လေသူတို့ပြေးရတဲ့ခါကျတော့ဒီလူတလုံးလူတယောက်ကအဲ့လိုပြေးရတယ်ဘာမှမရှိတော့ဘူးဘာမှရှိတော့တဲ့သူတို့မှဒီအိမ်မှာမျက်နှာငယ်နဲ့နေရတယ်ကိုကနေသွားပြီးတော့ခွင့်ရတယ်ဆိုရင်ဒါမှဟိုနေတိုင်းတော့မဟုတ်ဘူးပေါ့နော်တကယ်တည်းအဲ့လိုမျိုးသွားတယ်ဆိုတော့သူတို့တက်ကဘယ်လိုပြောမလဲတနည်းရရဒီလိုကြီးဒီဒုက္ခဖြစ်လာတဲ့အချိန်မှာခိုးလုံရမယ့်နေရာအဆောက်အုံကြီးကြီးနေလုံးကျုံတဲ့နေရာတကူတော့ရှိတဲ့နေပေါ့အချိန်ကြီးပြေးလို့ရတယ်ပေါ့နော်အဲ့ညမှာအဲ့လိုမျိုးသူတို့လိုချင်နေကြတယ်ပေါ့ဒီတန်းဆန်နေကအားခိုးရင်တာပေါ့လေအဲ့ဒ
ါဟုတ်ကဲ့အခုသူတို့လိုချင်နေတဲ့ဒီအကူအညီတွေအတွက်ကိုဒီပြည်နယ်အစိုးရဘက်ကရောဘာတွေလှုပ်ဆောင်ပေးတာရှိလဲဟိုအရက်ဖွဲ့လူအဖွဲ့စီရောဘာတွေဖြည့်ဆည်းပေးတာရှိပါ
ဟုတ်ကူရရဲ့ဟာဒီပြည်နယ်အစိုးရဘက်ကနေပြောမယ်ဆိုရင်ဒီမြို့သားလူတော်ကကျမတို့မြို့တော်ကိုစလဲပေါ့နော်ဥက္ကူနိုင်ကအဲဒီနေ့မှသူကဒီကိစ္စကိုမြို့တော်မှာတင်ပြမယ်မြို့တော်မှာတင်ပြပြီးအခုလုံးရမယ်အဆောင်ဆောက်အောင်တောင်းမယ်ပေါ့နော်နောက်ပြီးတော့ကျမတို့နယ်ကူညီတာကကြတော့သူတို့ကိုဟိုတွားပြီးတော့ရပ်စရေးလုပ်တဲ့ချိန်မှာသူအဓိကတော့သူတို့အတွက်ခမင်းမငတ်ဖို့လောက်နဲ့နောက်ပြီးတော့သူချမ်းမကြီးကိုဆန်ဆောင်ဖို့ပေါ့နော်ဒီလောက်ပဲကူညီနိုင်တယ်သူတို့ကရေရှည်ကိုကြတော့လူမျိုးအစိုးရနဲ့ဟိုသူတို့တက်လုံခြုံတဲ့နေရာပေါ့နော်အများအားအဲ့လိုမျိုးလောက်သွားဖို့လိုချင်စီရပါလို့ဆို
အဲ့ဒီဒေသတဝက်မှာဘယ်မျိုးဘယ်ရွာကဒီရေဘေးအခြေအနေအဆိုးဆုံးလဲခင်ဗ
ျဒေသမှာကြတော့ဘယ်မျိုးဘယ်ရွာဆိုလို့ဟိုဇင်ကလင်းတို့ဆိုတာအရင်ဆုံးကဒီကံကောလန်ဘက်ကနေလေကံကောမကွေးတိုင်းမကွေးတိုင်းဆိုကံကောတော့ကံကောမြို့နယ်ပေါ့နော်ဒါမကွေးတိုင်းဒါကြတော့ကလေးမြို့ရဲ့နယ်ဆက်အဲ့ကနေလာတဲ့လမ်းတစ်လျှောက်လို့ပြောမှာကလေးမြို့ဘက်ကိုလာတယ်လေကံကောတော့မပါဘူးဒါပေမဲ့ကံကိုကနေလာတဲ့လမ်းတစ်လျှောက်ကလေးမြို့လာတဲ့လမ်းတစ်လျှောက်မှာဇင်ကလင်းရွာတွေပါမယ်ငကပွရွာတွေပေါ့အဲ့လိုမျိုးနောက်ပြီးတော့ကိုကအောင်မြင်သာကြီးရွာတို့လမ်းချင်းဆောင်တို
့လမ
်းဆောင်ပုသွားခဲ့တဲ့နေရာလောက်ပဲပေါ့နော်ဟိုချုပ်ပြောလို့ရမယ်လေ
ရေးပေးကြစေလှုပ်ဆောင်နေတဲ့လူအခွင့်ရေးညင်ညင်အဖွဲ့ကမမီးငယ်ပြောပြခဲ့တာပါမကြခင်မှာအဖက်စင်ကဏ္ဍတွေကိုနားဆင်ရတော့မှာပါခင်ဗျာ
ဒီ OA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ ဒီအစီအစဉ်ကိုည9:00အစီအစဉ်ပြီးပြီးချင်းည10:00မှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မြန်မာစံတော်ချိန်မနက်6:00ခွဲရှိပါပြီ VOA American Tan ရဲ့ကြာသပတေးနေ့မနက်ခင်းအစီအစဉ်တွေကိုမနက်9:00အထိဆက်ပြီးတင်ဆက်နေတာဖြစ်ပါတယ်ဒီအစီအစဉ်ကိုတော့လက်ရှိနားဆင်နေရတဲ့လိုင်းနိုမီတာ32 kHz 9323ညလိုင်းနိုမီတာ40 kHz 9433ညလိုင်းနိုမီတာ50 kHz 9999နဲ့လိုင်းလက်190တို့ကနေဆက်ပြီးထုတ်လွှင့်နေတာပါခင်ဗျာအခုဒုတိယနိုင်ဝက်အတွင်းမှာတော့ကမ္ဘာမီဒီယာတွေကမြန်မာပြည်မနက်ခင်းအင်္ဂလိပ်သင်ခန်းစာနဲ့အတူဦးကျော်စံသားရဲ့မြန်မာရေးသုံးသက်ချက်ကိုထုတ်လွှင့်သွားမှာဖြစ်တယ်လို့သူယုံကြည်ရကဏ္ဍမှာတော့
ကျွန်တော်ကဒီအခြေခံလူမှုရေးပါဝင်တဲ့ကျွန်တော်ဖွံ့ဖြိုးရေးလုပ်တာတို့နောက်အခြေခံလူမှုရေးနောက်ထားတိုင်းသားတွေကနေပြီးတော့
ကဗျာဆရာမောင်တေးရဲ့ဘာရီယုံကြည်တယ်လဲဆိုတာကိုနောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်အခုတော့ကမ္ဘာမီဒီယာတွေမှာဖော်ပြနေတဲ့မြန်မာပြည်ဆိုင်ရာအဒီရာအဘောနဲ့သတင်းဆောင်ပါတွေကိုဦးဆန်မိုးဝေကစူးစီးတင်ပြထားတာကိုနားဆင်နေပါပြီ
Burma Peace Process and the Swiss Bank Account မြန်မာနိုင်ငံရဲ့ညီညာရေးလုပ်ငန်းစဉ်နဲ့ Switzerland Bank ငွေစည်ရင်းဆိုတဲ့ခေါင်းစဉ်နဲ့ Erawadi Online Magazine မှာတုဒ္ဒဆိုသူရေးသားထားတဲ့ဆောင်းပါးကိုဦးစွာတင်ပြပေးကြပါမယ်မြန်မာနိုင်ငံရဲ့ညီညာရေးအတွက်အကျိုးဆောင်လုပ်ပေးနေသူတွေအနေနဲ့ရည်မှန်းချက်တွေအောင်မြင်မှုရကြနိုင်ဆိုရင် Swiss Bank ငွေစည်ရင်းဖွင့်နိုင်ရလိမ့်မယ်ဆိုပြီးတော့အဆောင်အမကိုအစချီပြီးတော့ရေးသားထားပါတယ်။ဒီနေရာမှာ Swiss Bank ငွေစည်ရင်းနဲ့မြန်မာညီညာရေးဘလို့ဆက်ဆက်တယ်လဲလို့မေးစရာရှိပါတယ်။အရင်အစိုးရလက်ထက်က MPC လို့ခေါ်တဲ့မြန်မာညီညာရေးဘဟုဌာနကိုဦးဆောင်ပြီးတော့ညီညာရေးညှိနှိုင်းဆောင်ရွက်ပေးသူဦးအောင်မင်းရဲ့အကြံပြုချက်ပဲဖြစ်ပါတယ်။မကြာခင်ကဖြန့်ချီခဲ့တဲ့12မျက်နှာပါညီညာရေးလုပ်ငန်းစဉ်နဲ့ပတ်သက်သူတွေရဲ့တုံ့တက်ချက်မှာဦးအောင်မင်းကတိုင်းဒါလက်နက်ကင်အဖွဲ့တွေနဲ့ညီညာရေးဆွေးနွေးတဲ့နေရာမှာသူဥဆောင်ပြီးတော့ပြုလုပ်ခဲ့တဲ့လွန်ပြန်တန်တမာရေးကြိုးပမ်းမှုကို Swiss Bank စီးရင်ဇလန်းနဲ့ခိုင်းနှိုင်းပြီးတော့ရေးသားထားပါတယ်။ဇလန်းကတော့မြို့တစ်မြို့မှာချမ်းသာကြွယ်ဝတဲ့တတိယတယောက်ရဲ့တမီးကိုစီးရင်သားလေးတယောက်နဲ့လက်ထပ်ပေးဖို့အတွက်ကြိုးပမ်းတဲ့အကျိုးဆောင်တယောက်ရဲ့အခန်းကဏ္ဍဖြစ်ပါတယ်။စီးရင်သားကိုသူတမီးနဲ့မပေးစားနိုင်တဲ့တတိယကိုဒီကလေးဟာ Swiss Bank မှာငွေစင်းတစ်ခုပိုင်ဆိုင်တယ်လို့ပြောပြီးတော့ထိမ်းမြားလက်ထပ်အောင်ကြားကနေအကျိုးဆောင်ပေးခဲ့ပါတယ်။ချမ်းသာတဲ့သူမှ Swiss Bank မှာငွေစည်ရင်းဖွင့်ခွင့်ရှိတာဆိုတော့တတိကလည်းလက်ထပ်ပေးဖို့သဘောတူလိုက်ပါတယ်အဲ့ဒီခါကျတော့မှ Swiss Bank ကိုတွားပြီးတော့ကောင်လေးကိုဘီလီယံနာတတိရဲ့တမက်ဖြစ်တဲ့အတွက်ဘန်စည်ရင်းဖွင့်ပေးဖို့ပြောပြီးတော့ကြိုးပမ်းခဲ့တဲ့အဖြစ်ပြက်ပါဥအောင်မင်းခိုင်းနှိုင်းပြောဆိုခဲ့တဲ့ပုံမြင်ဟာအကျိုးဆောင်လုတ်ခဲ့ရတဲ့သူ့ရဲ့အခန်းကဏ္ဍနဲ့စည်ရင်းသားတွေကိုဘန်စည်ရင်းဖွင့်နိုင်အောင်လုပ်ပေးတဲ့စွမ်းဆောင်မှုကိုပြောချင်တာပါအစိုးရနဲ့တိုင်းဒါလက်နက်ကင်အဖွဲ့တွေကြအတော့ပြန်သူလှုပ်ဆောင်ပေးခဲ့တဲ့ကြိုးပမ်းမှုကိုလွန်မြန်တန်တမာရေးကြိုးပမ်းမှုအဖြစ်ရေးသားထားပါတယ်။လွန်ခဲ့တဲ့၄နှစ်တာအတွင်းတိုင်းဒါလက်နက်ကင်အဖွဲ့တွေနဲ့ညီညာရေးဆွေးနွေးပွဲတွေကိုဦးဆောင်တဲ့နေရာမှာဒီ Swiss Bank ငွေစည်ရင်းဖွင့်တဲ့ပုံစံမျိုးကျင့်သုံးခဲ့တယ်ဆိုရင်ဘလို့ပဲအောင်မြင်ပါစေလှည့်စားမှုတက်တက်တာဖြစ်တယ်လို့ဆိုရမှာပါ။ပူဆိုးတာကလွန်မြန်တန်တမာရေးဖွင့်ဆိုချက်မှာဦးအောင်မင်းနားလည်မှုလွဲနေတာပဲဖြစ်ပါတယ်။ဒီအသုံးနှုန်းကို1983ခုနှစ်ဤဂျင်းနဲ့အစ္စရေးဂျာစစ်ပွဲအပြီးအရှိလေပိုင်းညဉ့်ညာရေးဆွေးနွေးပွဲအတွက်အဲ့ဒီချိန်ကအမေရိကန်နိုင်ငံသားရေးဝန်ကြီးဟင်နရီကစ်ဆင်ဂျာကလွန်မြန်တန်တမာရေးကြိုးပမ်းခဲ့ရမှာသူ့အနေနဲ့မျိုးဖြောင်းတဲ့နည်းတွေကိုအသုံးပြုခဲ့တာမဟုတ်တဲ့အချက်ကအရေးကြီးတယ်လို့ထောက်ပြထားပါတယ်။ဥက္ကမင်းရေးသားတဲ့အကြံပြုချက်က27ရာစုပင်လုံညီလာခံကျင်းပဖို့ပြင်ဆင်နေတဲ့အချိန်မှာထွက်ပေါ်လာတာဖြစ်ပါတယ်။ဒေါ်အောင်ဆန်းစုကြည်ရဲ့ခံယူချက်ကကြီးမန်းရဲ့အောင်မြင်မှုဘက်ဆောင်စူးစမ်းခြင်းနဲ့ဆိုပေမဲ့ဒီနည်းတွေဟာဖြောင်းမတ်ဖို့လိုတဲ့ပြင်ထွက်လာတဲ့အဖြစ်ဟာလဲသူမတိတ်ပြီးတော့တန်ဖိုးထားတဲ့နိုင်ငံရေးတိုက်ခါကိုလဲထိမ့်သိမ့်နိုင်ဖို့လိုအပ်တယ်ဆိုတာကိုထောက်ပြရေးသားထားပါတယ်အပြည့်စုံကို erawadi.com မှာဖတ်ရှုနိုင်ပါတယ်ဆက်လက်ပြီးတော့မြန်မာ sketchy plan for economy a let down မြန်မာနိုင်ငံရဲ့စီးပွားရေးအစီအစဉ်ပုံကျန်းဟာထင်ထားသလောက်မစွန့်ဘူးဆိုပြီးတော့ခေါင်းစဉ်တက်ပြီးစင်ကာပူနိုင်ငံထုတ် The Straits Times သတင်းစာမှာရေးသားထားတဲ့ဆောင်းပါးဖြစ်ပါတယ်အကောင့်ထဲပေါ်နိုင်မဲ့နိုင်ငံရေးစီးပွားရေးရည်မှန်းချက်တွေကိုဖော်ပြထားတဲ့စာမျက်နှာ၃မျက်နှာပါစာတမ်းမှာအသေးစိတ်အချက်တွေမတွေ့ရဘူးလို့ထောက်ပြထားပါတယ်။ကာလကြာရှည်စောင့်စားနေရတဲ့မြန်မာအစိုးရရဲ့စီးပွားရေးမူဝါဒထွက်ပေါ်လာခြင်းမှာရေးသားထားတာတွေကရေပူရဆန်ပြီးစီးပွားရေးသမားတွေအတွက်စိုးရိမ်ပူပန်စိတ်ကိုနည်းနည်းပါးပါးလောက်သာရော့ကြစေပြီးအသေးစိတ်ဖော်ပြထားတာမဟုတ်တဲ့အတွက်ရှုပ်ထွေးစရာတွေတောင်တိုးလာခဲ့တယ်ဆိုပြီးတော့ရေးသားထားပါတယ်။ဒီမူဝါဒဟာအပေါ်ယံလွှမ်းခြုံရေးသားထားတာဖြစ်ပြီးအသေးစိတ်ကြတဲ့စီးပွားရေးအစီအစဉ်တွေကိုနောက်ပိုင်းမှာထုတ်ပြန်မယ်လို့စီမံကိန်းနဲ့ဗန္ဒာရေးဒုတိယဝန်ကြီးဦးမမောင်ဝင်းကပြောဆိုခဲ့ပေမဲ့ဘယ်တော့ထုတ်ပြန်မလဲဆိုတာကိုတော့မပြောဘူးလို့ထောက်ပြထားပါတယ်။အဲ့ဒီစီးပွားရေးမူဝါဒကြီးညာတဲ့အခမ်းအနားကို NLD အဖွဲ့ဝင်တွေတန်တမာနေနဲ့နိုင်ငံတကာအထောက်အကူပေးရေးအဖွဲ့တွေကတာဝန်ရှိသူတွေတက်ရောက်ခဲ့ကြပြီးမီဒီယာတွေတက်ရောက်ခွင့်မပြုဘူးလို့ဆိုပါတယ်။ NLD ရဲ့ထိတ်တန့်တာဝန်ရှိသူဦးဟန်တာမြင့်ကလည်းတက်ရောက်လာသူတွေဟာအစိုးရအနေနဲ့ဆင်းရဲတဲ့တန်းပီကိုစီးပွားရေးခိုင်မာအားကောင်းလာအောင်ဘလို့မြင့်တင်လှုပ်ဆောင်မလဲဆိုတာကိုသိချင်နေကြတယ်ဆိုပြီးတော့ပြောတဲ့အကြောင်းရေးသားထားပါတယ်။အသေးစိတ်ကို The Straits Time မှာဖတ်ရှုနိုင်ပါတယ်ခင်ဗျာ။
အရင်စစ်အစိုးရဆက်ဆက်လက်ထက်ပြည်တွင်းကနေဒီပေါက်ကိုထွက်လာကြတဲ့ဒီမိုကရေစီရေလှောင်ရှားသူတွေတဲကမြန်မာနိုင်ငံကိုပြန်ကျင်သူတွေပြည်တော်ဝင်ခွင့်ရဖို့အခက်အခဲမျိုးမျိုးနဲ့ကြုံနေကြရပါတယ်။ဒီပေါက်ရောက်ဒီမိုကရေစီရေလှောင်ရှားသူတွေအနေနဲ့အခုလိုဒီမိုကရေစီနိုင်ငံတော်သစ်ထူထောင်နေတဲ့အချိန်မျိုးမှာတဒေါင်းတနေရာကနေတက်ဆွမ်းသမျှပါဝင်လှုပ်ဆောင်ခွင့်ရမယ်ဆိုရင်နိုင်
တိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညမီပို့ထားပေးပါကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ် VOA ရဲ့ဖုန်းနံပါတ်က1-239-382-999လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ည
လာမယ့်စနေနေ့ VOA တိုင်းရိုက်လေလံအစီအစဉ်မှာသောရရှင်တွေပါဝင်ဆွေးနွေးကြပါအောင်ခင်ဗျာအခုတော့ American Alien 3အင်္ဂလိပ်သင်ခန်းစာကိုဒေါ်လာလတန်းကပို့ချပေးမှာဖြစ်ပါတယ
်ဒီနေ့မိနစ်တွေကျင်ပြမယ် idiom အသုံးကတော့
get off my back
ဖြစ်ပါတယ်ဒီအသုံးက on my back ဆိုတဲ့အသုံးနဲ့ဆက်ဆက်နေတယ်လို့ဆိုရမှာပါ on my back ကတော့မပြတ်ဆက်ခိုင်းနေတယ်အလိုမပေးဘူးနားကိုညှိနေအောင်ပြောနေတယ်တစ်ချက်ကလေးမှအနားမပေးဘူးဆိုရင်ဒီအသုံးကိုရည်ညွှန်းပြောလို့ရပါတယ်အဲ့လိုအခြေအနေမျိုးမှာကိုကတီးမခံနိုင်တော့ဘူးကျွန်တော်ကိုထပ်ပြီးမခိုင်းပါနဲ့တော့ကျွန်တော်ကိုထပ်ပြီးလာမပြောပါနဲ့တော့နားညှိလာပြီးဆိုရင်ဘယ်လိုပြောမလဲ
get off my back
လို့ပြောလို့ရပါတယ်စာလုံးပေါင်းက get getOF off, get off ka, sima, my, my, chino e, back back ka ro, jaw, so ro, chino e, jaw bo wa, sima bo shim. Idiom de be ga ro, chimaru, mimaz ga ya, la bi apu mimtai ne ro, do ro, tama pyo ne ro, tama kai ne ro, so de tbo ba. Di ni ya ma, tri bi lura ga ro, ko ti nye jing ga go go, na bu ni de, so yin le, get off my back lu, pyo lu ya bi me, ko siya dama ga, go go, pyo yin no, ne ne ro, ya yin ya jama mu.စိတ်ထဲကသာပြောရင်ပြောအတန်တော့မထွက်စီဘူးသတိထားပါရှင်။ယင်တီးရလဲရောက်တယ်လို့ဆိုနိုင်ပါလေ။ဒီသုံးနဲ့ပတ်သက်လို့ George Crew ပြတဲ့ဥမာကိုနားဆင်ကြကြရအောင်
။ Sometimes I want to tell my boss to get off my back. I want him to stop criticizing me and making too many demands. However, I dare not say this to him.As he'll sure be angry.
တခါတလေကျွန်တော်ဆရာသမားကိုပြောပြလိုက်ချင်နေတော်ပါတော့ဗျာလို့ကျွန်တော်ကိုဝေဖန်တာအလုပ်ဒီမတန်မဆခိုင်းတာကိုပေါ့ဒါပေမဲ့လို့လေအဲ့လိုပြောရင်သူစိတ်ဆိုးမှတည်ကြတော့ကျွန်တော်မပြောရဲဘူးဗျာလို့အဓိပ္ပာယ်ရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြကြရအောင
် Sometimes I want to tell my boss to get off my back.I want him to stop criticizing me and making too many demands. However, I dare not say this to him, as he'll sure be angry.
Nani de, dobaro, se makai manero, suin, belu biomle.
Get off my back.
Lu biolu yabari. Eragaro, digrim netwe, dimpia gere, idiom atome pipari.
American Indian 3 English သင်ခန်းစာတွေကို VOA ရဲ့မနက်ခင်းတိုင်းမှာဒေါ်လာလာတန်းကတင်ဆက်ပေးနေတာဖြစ်ပါတယ်။အခုတော့ဦးကျော်စန္ဒာရဲ့မြန်မာအရေးသုံးသပ်ချက်ကိုနားဆင်ရပါမယ်။အခုအခါ NLD နဲ့တပ်မတော်တို့ဟာတစုံတစ်ခုသောအတိုင်းအတာအထိအပြန်အလှန်နားလည်မှုရှိပြီးလက်တွဲဆောင်ရွက်နေကြတယ်လို့ American ပြည်ထောင်စု George Washington တက္ကသိုလ်ကမြန်မာအရေးကျွမ်းကျင်သူပေါမောက Christina Fink ကဆိုပါတယ်။ NLD အစိုးရရဲ့ရရှိထားတဲ့စွမ်းဆောင်မှုတွေ၅နှစ်တာအတွင်းအောင်မြင်မှုအလားအလာတွေကိုတော့အမောကဖိင်းနဲ့ဦးကျော်စန္ဒာတို့ဆွေးနွေးသုံးသပ်ထားတာကိုနားဆင်နေပါပြီ
။အမောကခရစ်စမတ်သင်းစ်ကညမနိုင်ငံမှာ
NLD အစိုးရအခုအချိန်ထိလှုပ်ဆောင်ခဲ့သမျှအကောင့်ဘက်ကိုဘလောက်ရွေလျားလာပြီလဲဆိုတာကိုအရင်ဆုံးပြောပြစေချင်ပါခင်ဗျာ
Well, I think that the NLD government has created an atmosphere of relative stability in the country.
Okay. And then the soya ha tor le ti ngai ne che ni ti yak ko phan ni tha nai ma de. Da ha a pyu tbo saung ma de. Sit tet ne le kaung mon ne sat san yi o yauk swa a song a khai tet a phin pho saung tha ba de. Dilo lou nai da ga le NLD ha phwe si boun pyin sin ye kaisa o lo lo se ye sai tha lu phit ba de.ဖွဲ့စည်းပုံပြင်တဲ့ကိစ္စဟာစစ်တပ်ကအထူးစိုးရိမ်တဲ့ကိစ္စပါအခုတော့စစ်တပ်ကလည်း NLD အစိုးရနဲ့လက်တွဲလှုပ်ဆောင်နိုင်တယ်လို့ယုံကြည်လာပါတယ်တနည်းပြောရရင်တော့ဒီနိုင်ငံရေးဖိအားတွေယော့နေသွားတယ်လို့ဆိုကြတာပ
ါဆိုတော့စစ်တပ်ရဲ့အခန့်ကဏ္ဍကိုစိန်ခေါ်မှုစီမံမဟုတ်တော့ဘူးလို့စစ်တပ်ကလက်ခံယုံကြည်သွားအောင် NLD အစိုးရကဆက်လက်လှုပ်ဆောင်သွားနိုင်လိမ့်မယ်ထင်ပါသားခင်ဗျာ
I think that this is you know a relationship thatHas many aspects to it.
ဒီစစ်တပ်ရေးမှာအကြောင်းအချက်အများပြပါဝင်နေတယ်လို့ထင်ပါတယ်။ NLD နဲ့စစ်တပ်တဘောတဲ့ကြတဲ့ကိစ္စတွေလည်းရှိတယ်လို့မျိုးဒီတဘောမတိုက်ဆိုင်တဲ့ကိစ္စတွေလည်းရှိမှာပါ။ဒါပေမဲ့လောလောဆယ်မှာတော့ NLD ဟာစစ်တပ်နဲ့တဘောတူနိုင်တဲ့နယ်ပယ်တွေကိုရှာဖွေတွေ့ရှိထားနိုင်ပါတယ်။စစ်တပ်ဘက်ကလည်းဒီအတိုင်းဖြစ်ပါတယ်။နောက်တစ်ချိန်မှာဖွဲ့စည်းပုံပြင်ဆင်ရေးကိစ္စဟာပြန်ပေါ်လာမှာပါ။နောက်တစ်ခုကဒီတိုင်းရင်းသားအင်အားစုတွေနဲ့ငញ្ញញရေးယူမဲ့ကိစ္စမှာစစ်တပ်နဲ့ NLD တို့အကြားဘလို့သဘောတူညီမှုရရှိထားတယ်ဆိုတော့ကျွန်တော်တို့မသိနိုင်သေးပါဘူ
းဆိုတော့ဒီဖွဲ့စည်းပုံပြင်ဆင်ရေးဆိုတဲ့ကိစ္စဖွဲ့စည်းပုံပြင်ဆင်ရေးမှာနောက်ဆုံးညီမှန်းချက်ကတော့စစ်တပ်အကြံဉာဏ်ကိုပြန်ဖို့တနည်းအားဖြင့်နိုင်ငံရေးမှာနေရာယူထားတာလွှတ်တော်မှာ25ရာခိုင်နှုန်းနေရာယူထားတာတွေကိုပြန်လည်ရုပ်သိမ်းနိုင်ဖို့ဖြစ်ပါတယ်ဆိုတော့ငါးနှစ်သက်တမ်းအတွင်းမှာဒါတွေကိုလှုပ်ဆောင်နိုင်နိုင်မယ်လို့ထင်ပါလားခင်ဗျာ
That's hard to say. The military commander in chief Min Aung Hlaing has said that.
ဒါပြောရခဲ့ပါလေ။ဘူဂျုံမူကြီးမင်းအောင်လှိုင်ကတိုင်းပြည်မှာတမျိုးသားလုံးငြိမ်းချမ်းရေးရပြီဆိုရင်စစ်တပ်ကစဉ်းစားမယ်။ဒါကိုဆွေးနွေးမယ်လို့ဆိုထားပါလေ။နောက်၅နှစ်အတွင်းငြိမ်းချမ်းရေးရဖို့မျှော်လင့်တယ်လို့လည်းဆိုပါရတယ်။ဒါပေမဲ့ဒီ၅နှစ်အတွင်းငြိမ်းချမ်းရေးရနိုင်မလား။စစ်တပ်ဟာသူတို့ရဲ့အခန့်ကဏ္ဍကိုလျှော့သွားမလားဆိုတာအမှားခံချက်တော့မရှိပါဘူး
။တကယ်တော့တိုင်းပြည်လုံးငြိမ်းချမ်းရေးရဖို့ဆိုတာကစစ်တပ်ပေါ်မှာအဓိကမူတည်နေပါတယ်။ဒီငြိမ်းချမ်းရေးအတွက်အဓိကအဟံအတားပဲဆိုတော့စစ်တပ်နောက်ဆုံးမှငြိမ်းချမ်းရထားမယ်လို့ဆိုကြပါတယ
်။ Well, I think that the main concern at the moment for the ethnic armed groups is to see the end of military offensives.
Okay, တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအနေနဲ့အခုခါအဓိကစိုးရိမ်မှုကသူတို့ဒေသတွေမှာစစ်တပ်ရဲ့ထိုးစစ်တွေကိုအဆုံးသတ်ဖို့ပြီးတော့ဒီစစ်တပ်ကနေရာအနှံ့တပ်ဆွဲထားမှုတွေကိုရှော့ချပေးဖို့ကိစ္စတွေပါဒီချက်တွေဟာလောလောဆယ်ငြိမ်းချမ်းရေးဖြစ်စဉ်ကိုအဓိကတားဆီးနေတဲ့ကိစ္စတွေဖြစ်ပါတယ်။နောက်တစ်ခုကတော့ဒီတိုင်းရင်းသားတွေဘက်ကလက်နက်ကင်အင်အားစုအားလုံးကိုငြိမ်းချမ်းရေးဖြစ်စဉ်မှာပါဝင်စေချင်ပါတယ်။ဒါဝိုစစ်တပ်ကအခုထိလက်မခံသေးပါဘူး။ဒီကိစ္စမှာအ short တင်းတချို့တော့ရှိကောင်းရှိလာနိုင်ပါတယ်
။ပြည်ပသုံးသပ်သူတချို့ကဆိုကြပါတယ်။မြန်မာနိုင်ငံမှာမူရင်းစည်းလုပ်ငန်းဟာလုံးဝရဆိုင်ဖို့မဖြစ်နိုင်ဘူး။အကြောင်းလဲဆိုတော့တချို့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့အကျိုးစီးပွားနဲ့ဒီလုံငန်းနဲ့ပတ်သက်နေတဲ့ဆက်ဆက်မျိုးဆိုပါတယ်ဆိုတော့လုံအောင်မျက်ပွဲပြုမထားတော့မှဒီမူရေးဆေးလုတဲ့ကိစ္စကိုတော့နည်းနည်းဒါအ short တင်းလုပ်ရမယ့်သဘောရှိတယ်ဆိုပြီးတော့သုံးသပ်ကြပါတယ
် Well for the ethnic armed groups they feel that they need to maintain their forces until they are sure that their rights will be guaranteed
and Okay ကျွန်မအမြင်ကတော့ဒီတိုင်းရင်းသားလက်နက်ကိုင်တွေကသူတို့တပ်ဖွဲ့တွေကိုဆက်ထားခြင်းနဲ့သူတို့အခွင့်အရေးတွေကိုအာမခံပေးစေခြင်းနဲ့ဒီလိုသူတို့တပ်တွေကိုဆက်လက်တည်တံ့အောင်အတွက်ကသူတို့မှာဝင်ငွေလိုအပ်တယ်လေသူတို့အဖွဲ့အစည်းတချို့ကလည်းမူရစ်စေဝါကုံသွယ်ရေးနဲ့မလွတ်ကင်းကြဘူးဒါကြောင့်ငြိမ်းချမ်းရေးဖြစ်စဉ်မှာထဲ့သွင်းစဉ်းစားရမှာတစ်ချက်ကဒီပဋိပက္ခတွေနဲ့ပတ်သက်နေတဲ့စီးပွားရေးကိစ္စတွေရောဘယ်လိုကင်တွယ်ကြမလဲဆိုတာနဲ့ယုံကြည်မှုပြဿနာဖြစ်ပါတယ်တိုင်းသားတပ်ဖွဲ့တွေအနေနဲ့သူတို့အခွင့်အရေးတွေအတွက်အာမခံချက်ရှိတယ်ဆိုတဲ့ယုံကြည်စိတ်ချမှုရှိဖို့လိုအပ်ပါတယ်အဲ့ဒီနောက်သူတို့တွေတရားမဝင်စီးပွားရေးလုပ်ငန်းတွေအပေါ်မှီကိုနေမှုရှော့ချဖို့ဖြစ်စဉ်ကိုစတင်နိုင်မှာပါတကယ်တော့ဒီမူရစ်စေဝါအပါဝင်တခြားသောဥပဒေပစီးပွားရေးလုပ်ငန်းတွေနဲ့ပတ်သက်နေတာဟာတိုင်းရင်းသားလက်နက်ကိုင်တွေကြီးပဲမဟုတ်ပါဘူးဆိုတော့ဒါတွေဟာကြည်ကြည်ပြင်းပြင်းကင်တွယ်ရမယ့်ကိစ္စပါပဲ
နောက်ပြဿနာတစ်ခုကတော့ဘာသာရေးကိုအခြေခံပြီးတော့အယူသီးရဲ့မျိုးသားရေးဘာသာရေးအစွဲပြင်းထန်တဲ့လူတွေကခွဲခြားဆက်ဆံလာတဲ့ကိစ္စတွေဖြစ်ပါတယ်ဒီကိစ္စကိုလည်းပဲနိုင်ငံသားကအများကြီးဝေဖန်ကြပါတယ်အမေရိကန်အစိုးရဆိုရင်ဒီကိစ္စတွေကိုအခြေခံပြီးတော့မြန်မာနိုင်ငံအပေါ်မှာထားရှိလာတဲ့ဒီပိတ်ဆို့အရေးယူမှုတွေကိုတောင်မှယူသိမ်းဖို့လက်တွန့်နေတာတွေ့ရပါတယ်
Well, I think that this is a real challenge in Myanmar, but there seems to be
ဒါဟာမြန်မာနိုင်ငံအတွက်တိုက်ကိုပြင်းထန်တဲ့စိန်ခေါ်မှုတစ်ရပ်ပါဒါပေမဲ့မကြသေးခင်ကတော့ဒီကိစ္စမှာအစိုးရဘက်ကအပြောင်းလဲတွေ့လာရပါတယ်တန်ဃာမဟာနာယကအဖွဲ့ရဲ့ကြေညာချက်မှာဆိုရင်မဘာတာဟာတန်ဃာအဖွဲ့စည်းအခြေခံစည်းမျဉ်းတွေနဲ့အညီဖွဲ့စည်းထားတာမဟုတ်ဘူးလို့ဆိုထားပါတယ်ဘာသာရေးခွဲခြားပုတ်ခတ်ရန်ဆောင်မှုတွေကိုတိခန့်လိုက်မှာမဟုတ်ဘူးလို့လည်းအစိုးရကဆိုထားပါတယ်ဒီလိုအပြုတ်မှုကိုဆက်လက်ပြီးလက်ပိုက်ကြည့်နေမှာမဟုတ်ဘူးဆိုတာပြသလိုက်တာဒီအပြောင်းလဲတစ်ရက်ဖြစ်ပြီးတော့ပြဿနာဖြေရှင်းနိုင်မယ်လမ်းစာလို့ထင်ပါတယ်ရှင
်အခု NLD အစိုးရရင်ဆိုင်နေရတဲ့နောက်အရေးကြီးတဲ့ပြဿနာတစ်ခုကတော့ဘယူရိုကရေစီအုပ်ချုပ်ရေးရန်တရာအကြီးချင်းမပြည့်မီတဲ့ကိစ္စဖြစ်ပါတယ်အတွေ့အကြုံမရှိဘူးအရေးချင်းမရှိဘူးဆိုတော့အစိုးရကမူဝါဒခေါင်းတွေကိုချမှတ်လိုက်ပြီးတိုင်အောင်ဒီဘယူရိုကရေစီအုပ်ချုပ်ရေးရန်တရာလက်တွဲအကောင့်ထဲမှာဖော်နိုင်မှုဆိုတာတွေးရပါတယ်ဒီကိစ္စကို NLD အစိုးရအနေနဲ့မကြခင်ကြော်လွှားနိုင်မယ်အလားအလာတွေးမိပါလား
Yeah, I think with regard to the bureaucracy, there are really two issues. One is corruption within the bureaucracy.
Okay, အထောက်အယံရန်နေရာနဲ့ပတ်သက်ပြီးတော့ပြဿနာနှစ်ရပ်ရှိတယ်လို့ကျွန်မထင်ပါတယ်။တစ်ခုကဒီခြားစားပြက်စီးမှုနောက်တစ်ခုကကြတော့ဒီမူဝါဒတရက်ကိုလူမှုအတွက်အကျိုးရှိအောင်ဖော်ဆောင်နိုင်တဲ့အရေးချင်းမရှိတာပဲဖြစ်ပါတယ်။အခုတွေ့နေရတာကတော့အစိုးရအနေနဲ့ဒီအဂတိလိုက်စားမှုခြားစားပြက်စီးမှုရှော့ချရေးကိုဂယုဆိုင်ဆောင်ရွက်လာတာတွေ့ရပါတယ်။ဒါပေမဲ့ဒီအုပ်ချုပ်ရေးရန်တရာအနေနဲ့စီမံကိန်းတွေကိုအကောင့်ထဲပေါ်နိုင်ဖို့ကြတော့ policy တွေကိုလူမှုအကျိုးအတွက်လက်တွေ့လှုပ်ဆောင်နိုင်ဖို့ဆိုတဲ့အရေးချင်းတွေကပို့ပြီးတော့အရေးကြီးပါတယ်။ဒီအတွက်ပို့ပြီးတော့အချိန်ယူရပါလိမ့်မယ်။ဒီလိုအရေးချင်းလိုအပ်မှုရှိနေတာဟာဒီ bureaucracy မှာသာမကပါဘူး။ NLD အတွင်းမှာလည်းတွေ့ရပါတယ်
။ဆိုတော့ Christina ရေဒီလိုစင်ခေါ်မှုတွေအခက်အခဲတွေကိုထိမယ်ဆိုရင်နောက်လာမယ့်9နှစ်အကုန်မှာမြန်မာပြည်အခြေအနေကဘယ်လောက်ထိတိုးတက်နေလိမ့်မယ်လို့ကျွန်တော်မျှော်မှန်းနိုင်မှာခင်ဗျာ
။I think it's hard to say right now what the end result will be 5 years from now but
ဒါကတော့ဒီနောက်9နှစ်ကြာရင်ပေါ့လေဘယ်လိုဖြစ်လာမယ်ဆိုတာအခုကတော့ပြောရခက်မယ်ထင်ပါတယ်အပေါင်းလက္ခဏာတည်းရဲ့အနေနဲ့ကတော့ဒီတိုင်းပြည်တွေကလူတွေကယုံကြည်မှုတွေအားကောင်းပြီးတော့သူတို့စိတ်ကြိုက်ရွေးကောက်တင်မြောက်ထားတဲ့အစိုးရတည်းရဲ့ရှိနေပြီးဒီတိုးတက်အောင်လုပ်ဖို့အချိန်လိုအပ်တယ်ဆိုတာကိုသိနေကြပါတယ်နောက်တစ်ဖက်မှာလည်းဒီပြည်သူလူထုကြုံတွေ့လာခဲ့ရတဲ့ဒီအာဏာအလွဲသုံးစားမှုတွေတချို့ဆိုရင်ဒီဥသိမ်းစိန်ဆိုရလက်ထက်မှာဖြစ်ထွန်းလာတဲ့အာဏာအလွဲသုံးစားမှုတွေကိုအခုအခါဖော်ထုတ်လာနိုင်ကြတယ်ပြီးတော့ဒီမြေယာသိမ်းပိုက်ခံရတာတွေနောက်ပြီးတော့ဒီကျူးကျော်ရက်ွက်ပြဿနာတွေနဲ့တခြားပြဿနာတွေကလည်းအစိုးရအနေနဲ့ရှေ့တိုးနိုင်ဖို့အရေးမှာဒီစိန်ခေါ်မှုတွေဖြစ်နေပါတယ်ဒါပေမဲ့ဒီပြဿနာကိုဖြေရှင်းဖို့စိတ်ဆန္ဒရှိနေတဲ့အတွက်အောင်မြင်ကျော်လွှားနိုင်လိမ့်မယ်လို့ကျွန်မထင်ပါတယ်၅နှစ်အကြာမှာပြည်လည်လိမ့်မယ်လို့မျှော်လင့်ရပါတယ်ရှင်
ခရစ်စတီနာကပြီးခဲ့တဲ့တောက်ကြနေရာမှာဗမာပြည်ကပြန်လာတာဆိုတော့အခုဗမာပြည်သူတွေရဲ့နေစဉ်ဘဝကိုမြင်တွေ့ကြရတာပြောပါအောင်ဘလောက်တိုးတက်ပြောင်းလဲလာလဲသူတို့
So I don't think that there have been any great changes in people's daily lives.
ပြည်သူလူထုရဲ့နေစဉ်ဘဝကတော့တိတ်ထူးခြားလာတယ်လို့တော့ကျွန်မမထင်ဘူး။ဒါပေမဲ့လူတွေစိတ်ထဲမှာတော့ပို့ပြီးတော့လွတ်လွတ်လပ်လပ်ဖော်ပြခွင့်ရလာတယ်အစိုးရဘက်ကလူတွေကိုဒီအရက်ဖက်အဖွဲ့စည်းရလူတွေကိုသူတို့ပြဿနာတွေကိုပို့ပြီးတော့ပြောဆိုတင်ပြခွင့်ရလာတယ်လို့ခံစားလာကြရတယ်ပေါ့လေဒါကြောင့်သူတို့ရဲ့ပြဿနာတွေကိုဖြေရှင်းပေးလာလိမ့်မယ်လို့လည်းမျှော်လင့်နေကြပါတယ
်အဲ့ဒါမြန်မာပြည်သူရဲ့နေစဉ်ဘဝကိုအင်းကြီးချင်းနိုင်ငံတွေအထူးသဖြင့်ဒါထိုင်းတို့မလေးရှားတို့လိုနိုင်ငံမျိုးနဲ့ရှင်းမယ်ဆိုရင်ဟုတ်ခင်ဗျာ
Well, certainly most people in Myanmar are still working in the agricultural sector
မြန်မာပြည်သူအများစုကတော့လေယာစိုက်ပျိုးရေးကဏ္ဍမှာလောက်ကင်နေကြဆဲပါပဲမြို့တော်မှာဆိုရင်လည်းဒီတနေ့လုံးမှာတနေ့စားရတဲ့ဘဝလစာနေပါပြီးတော့ခက်ခက်ခက်ခဲနဲ့ဘဝကိုရုန်းကန်နေကြရပါတယ်လှုပ်ဆရာကိစ္စတွေကတော့အများကြီးပါပဲဒါပေမဲ့ကျမတို့ကလက်တွေ့ကြကြစဉ်းစားကြရပါလိမ့်မယ်တုံညာကနေတရားရာဂိုင်နှုန်းကိုရောက်ဖို့က3လအတွင်းတစ်နှစ်အတွင်း5နှစ်အတွင်းရောက်နိုင်လိမ့်မယ်လို့တော့မဟုတ်ဘူးလူလူကလမ်းတွေ့နေပြီပြီးတော့လိုအပ်တဲ့အခြေခံတွေကိုအစိုးရကချမှတ်ပေးနေပြီဖြစ်ပါတယ်ဆိုတော့ NLD အစိုးရဟာပြည်သူအတွက်အများကြီးဆောင်ရွက်နိုင်မယ်လို့ဆိုလိုချင်တာပ
ါဦးကျော်စန်းသာတင်ဆက်သွားတဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ခဲ့ရတာပါအခုတော့သူယုံကြည်ရာကဏ္ဍအလှည့်ရောက်လာပါပြီကြပြဆရာမောင်ဒီရဲ့သူပါရီယုံကြည်တယ်လဲဆိုတာကိုနားဆင်ကြည့်ရအောင်ပါ
ကျွန်တော်ကြပြရေးပါတယ်။နောက်ကျွန်တော်ပကြီးရေးတယ် drawing တွေပါရေးပါတယ်။နောက်ပြီးတော့ graphic design နဲ့ပတ်သက်တဲ့ဟာလေးတွေလုပ်တယ်။ပြောပုံလေးတွေပါလေးပေါ့နော်။ကျွန်တော်အဲ့ဒါတွေရေးပါတယ်။နောက်တစ်ချိန်တော့ပဲကျွန်တော်နှစ်သက်တဲ့ နိုင်ငံစာပေတွေကကျွန်နစ်သက်တဲ့ဟာပြီးကျွန်တော်ပြောင်းဝင်ပြခြင်းနဲ့စာပေတွေလည်းကျွန်တော်ဘာသာပြန်ပါတယ်အင်္ဂလိပ်စာကလည်းအဓိကထားပြီးတော့ဘာသာပြန်ပါတယ်ဘာသာတန်းခါမှာစကေပီရောကပြောရောဘာသာပြန်ပါတယ်အဲ့ဒါလေးပြင်တော့ကျွန်တော်လက်ရှိဒီမပီယာမြစ်တာဖွံ့ဖြိုးဖောင်ဒေးရှင်းမှာကျွန်တော်ဒီဖွံ့ဖြိုးရေးလုပ်ငန်းတွေနဲ့ဆက်နွယ်တဲ့ဒီမူရေးဆိုင်ရာလုပ်ငန်းတွေနဲ့ဆက်နွယ်တဲ့လုပ်ငန်းတွေလည်းလုပ်ကိုင်နေရှိပါတယ်ကျွန်တော်ယုံကြည်တာတွေကတော့အများကြီးရှိပါတယ်ယုံကြည်တာတွေလည်းအများကြီးပါပဲအဲကျွန်တော်အမှုပညာပတ်သက်ပြီးပြောမယ်ဆိုရင်တော့ကျွန်တော်ကအမှုပညာဆိုတာဒီရင်ကျိမှုနိုင်ငံရေးလူမှုရေးအခြေခံအခြေခံမှာအခြေတည်ထားတဲ့အရာဖြစ်တဲ့လျောက်အချိန်ကာလနဲ့ဆက်နွယ်မှုရှိတဲ့လျောက်အဲအချိန်ကာလကိုအခြေခံကြောင်းတဲ့အရာတွေနဲ့ဆက်နွယ်မှုရှိတဲ့လျောက်သူကအများကြီးရွေးနေရလို့ယုံကြည်တယ်အဲ့ခါကျတော့ကျွန်တော်ကဟိုကျွန်တော်လည်းလူငယ်ကြီးသူဟိုတယောက်နေနဲ့ဆန်းရမယ်ဆိုရင်ကျွန်တော်တို့ကဒီပြင်းဦးဖြစ်စဉ်ထဲမှာကျွန်တော်ကငြင်းသွားနေရတယ်အဲ့တော့ကျွန်တော်ကရေးရင်တော့ရှိကကျန်လေးလာရင်တော့တစ်တီထွင်ခံကြီးရင်ဆိုတဲ့ဟာပြီးကျွန်တော်တို့သွားတယ်အဲ့ခါမျိုးမှာကျိုးရီကဟိုဒီတနည်းအားဖြင့်ပြောရင်လူငယ်ခန်းကဏ္ဍအရေးကြီးတယ်လို့လည်းကျွန်တော်ယုံကြည်လို့ပြောနိုင်ရပေါ့နော်ဘာကြောင့်ဆိုတော့လူငယ်တွေကဒီမတူညီတဲ့ပုံစံတွေနဲ့ဖန်ကြီးလာတဲ့ဟာမျိုးတွေပေါ့ဒါတွေကိုလည်းဟိုကျွန်တော်တို့လက်မခံတာတွေလက်ခံနိုင်လည်းရှိနေတယ်ဒါပေမဲ့ဒါဟာအကောင်းနဲ့နေသားပြည့်ရနေတယ်ကျွန်တော်အခုလက်ရှိရှိနေတယ်နေနဲ့ညီညာပေါ့ကဗျာလောကဟာတော်လေးနိုင်ဆိုင်ရှိတယ်ဒီမေဒီယာကြီးလေဒီပုံပြတန်တွေအကြောင်းအရာတွေမျိုးစုံနဲ့ဆန်းသက်ပြီးတော့ဒီကျွန်တော်တို့ဒီခေတ်ကြိုင်ကြပါပါပေါ့နော်လောက်ကန်နေတာရှိတယ်အဲ့တော့ဒီရွှေရှားနေဆိုတဲ့အရာတစ်ခုပေါ့မြို့ပညာနဲ့ဆက်နွယ်တဲ့ခါမှာအဲ့ဒီယုံကြည်မှုကျွန်တော်မှာရှိတယ်အရာပြင်ရတက်နေရမှုပဲနဲ့ရွှေနေရဆိုတော့အဲ့လိုမှပဲကောင်းမယ်လို့လေကျွန်တော်ချင်တယ်အဲကျွန်တော်အနေနဲ့လူမျိုးနိုင်ငံနဲ့ဆက်ဆက်ပြီးတော့ကျွန်တော်ယုံကြည်ရတော့ကျွန်တော်ကဒီအခြေခံလူမျိုးရေပါဝင်နဲ့ကျွန်တော်ဖွံ့ဖြိုးရေးလုပ်တာတို့တော့အခြေခံလူမှုတွေတော့ထိုင်တိုင်းသားတွေကနေပြီးတော့ပြန်ကားတွေစီမံတာမျိုးတွေတော့ကျွန်တော်ဒီအဲ့လိုမျိုးဟိုအခြေခံလူမှုကိုရပ်ရွာကိုအခြေခံတဲ့ကျွန်တော်ဖွံ့ဖြိုးရေးအမြင်မျိုးအဲ့လိုအစီအမံမျိုးတွေကိုကျွန်တော်ယုံကြည်တယ်။နောက်ဒီဥစ္စာလည်းကျွန်တော်ဒီလွန်ခဲ့တဲ့ဒီလွန်ခဲ့20နောက်အဲ့ဒီကျူပြောနေ150ပေါ့လေအဲ့ဒီတည်းမှာကျွန်တော်ဒီအများကြီးလူတွေဟာဒီရပ်ရွာပါဖွံ့ဖြိုးနေကျွန်တော်ဒီဘက်ကရပ်ဖက်ဖွဲ့စည်းလက်ပါဘူးပူပေါင်းပြီးလုပ်ခဲ့တဲ့အစင်လာအရှင်ကရှိနေခဲ့ပြီအဲ့ဒီဟာတွေကနေပြီးတော့ကျွန်တော်ဆက်ပြီးဥဆောင်သွားမယ်ဆိုရင်နှစ်ရှိအစိုးရလှုပ်လာပြီးတော့လည်းနှိုင်းရှင်ဒီတစ်ခုတွဲဇွန်တွဲလာတဲ့ခါမှာပေါ့နော်ကျိုးရီဟာဒီကောင်းတဲ့ရလက်တွေဒီဖြစ်ပေါ်လာနိုင်တယ်လို့ကျွန်တော်ယုံကြည်ရပေါ့ဒါတော့ကျွန်တော်အနေနဲ့ဒီမိမိရဲ့နေထိုင်တဲ့နိုင်ငံတွင်းကလူမှုရေးနိုင်ငံရေးနော်ဒီဟာနဲ့ဆက်နေတဲ့ယုံကြည်မှုလည်းဖြစ်ပါတယ်နောက်တစ်ခုကျွန်တော်တော့ဆုံးယုံကြည်မှုကတော့ဟိုပေါ့ဟိုကောင်းမွန်လာတဲ့အခုပေါ့နော်ဘာကြောင့်လဲဆိုတော့ဟိုကျွန်တော်ကတော့ဟိုဟိုဘောမှာကြုံရမယ်ခက်ခဲပြီဟိုကိုတိုက်ရင်းရှိမယ်မစိုက်တာလည်းရှိမယ်ဟိုအဓိကတော့ဆက်ပြီးရှင်းတာနေဘူးနဲ့ဘောကဆက်ပြီးသွားနေတယ်ဆိုတော့အဲယုံကြည်မှုပေါ့အဲ့ဒီပေါ်မှာကောင်းတဲ့ဟာဗာများဖြစ်နိုင်မလဲကိုယ့်အတွက်ကောချားလူတွေကောင်းတဲ့ဟာဆိုရင်တော့ကောင်းလာနိုင်တာပေါ့ကောင်းတဲ့ဟာလုပ်တယ်လို့ဆိုတာမျိုးပေါ့နော်အဲ့ဒါလေးကြည့်ပါလေ
အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေအီးမေးလ်လိပ်စာburmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်သူယုံကြည်အားကဏ္ဍကိုနားဆင်ကြရတာပါခင်ဗျာ VOA American သံကအစီအစဉ်တွေကိုဆက်ပြီးတင်ဆက်နေတာဖြစ်ပါတယ
်အမေရိကန်အစိုးရရဲ့သဘောထားအမြင်အာဘော်ကိုတင်ပြပါတော့မယ်ခင်ဗျာ
IS Islamic အစွန်းရောက်စစ်သွေးကြွအဖွဲ့ကိုတံပြန်တိုက်ဖြတ်ရေးအမေရိကန်ဦးဆောင်တဲ့မဟာမိတ်ညွန်ပေါင်းအဖွဲ့ကိုလွန်ခဲ့တဲ့နှစ်နှစ်မတိုင်ခင်စတင်ဖွဲ့စည်းပြီးကြတဲ့ကအကြမ်းဖက်အဖွဲ့ကြီးရဲ့ကံကြမ္မာဟာဆိုးရွားမှုဘက်ကိုပြောင်းလဲသွားခဲ့ပါပြီအဲ့ဒီအချိန်ကအကြမ်းဖက်သမားတွေဟာစီးရီးယားနဲ့အီရတ်နိုင်ငံတွင်းဒေသအတော်များများကိုအရှိန်အဟုန်နဲ့တိုက်ခိုက်စီးနင်းခဲ့တယ်လို့မကြသေးခင်ကကျင်းပတဲ့ညွန်ပေါင်းအဖွဲ့ဝင်ကြီးများအစည်းအဝေးမှာအမေရိကန်နိုင်ငံသားရေးဝင်ကြီးဂျွန်ကယ်ရီကပြောခဲ့ပါတယ်။အရေးပါတဲ့မျိုးတွေကိုစီးနင်းဝင်ရောက်ပြီးလူရဲတိုက်ခိုက်တာတပ်ဖြတ်တာဒါမှမဟုတ်လူတွေထောင်ထဲချီပြီးကျွံပြုတ်ခိုင်းစေတာတွေအပြင်ရှေးဟောင်းယဉ်ကျေးမှုနဲ့ပတ်သက်တဲ့အဆောက်အအုံတွေကိုဖျက်ဆီးတာနောက်သူတို့ကိုသူတို့အစ္စလာမ်အားလုံးရဲ့ခေါင်းဆောင်တွေအဖြစ်ကြေညာတာစရာတွေကိုပြုလုပ်ခဲ့ကြောင်းမစ္စတာကယ်ရီကဆိုပါတယ်။ဒီအခြေအနေဟာပြောင်းလဲခဲ့ပါပြီ။အဲ့ဒီနောက်ပိုင်းကလေးကအီရတ်နိုင်ငံမှာ IS တွေ
တကြိမ်ကထိန်းချုပ်ခဲ့တဲ့နေမြေတွေရဲ့90ရာဂိုင်းလုံးနီးပါးလောက်ထဲကနေသူတို့ကိုမောင်းထုတ်နိုင်ခဲ့တယ်လို့ဆီးရီးယားမှာတော့နေမြေ20ရာဂိုင်းလုံးလောက်ထဲကနေ IS တွေကိုတိုက်ထုတ်နိုင်ခဲ့ပါတယ် IS ဦးဆောင်မှုဟာကြာဆင်းသွားခဲ့ပြီးစစ်ပိုင်းဆိုင်ရာသူတို့ရဲ့တိုက်ခိုက်မှုစွမ်းရည်ကလည်းဖျို့ဖျဲပြိုကွဲခဲ့ပါပြီလွန်ခဲ့တဲ့တစ်နှစ်ပတ်လုံးသူတို့ဟာနိုင်ငံခြားသားတိုက်ခိုက်ရေးသမားအနည်းငယ်လောက်ကိုပဲစုဆောင်းနိုင်ခဲ့ပြီးစွန့်ခွာထွက်ပြေးမှုတွေဟာတိုးလာခဲ့တဲ့အပြင်တိုက်ခိုက်ရေးသမားအရေအတွက်ဟာဆိုရင်လည်းအနည်းဆုံး3ပုံ2ပုံလောက်ညော့နေသွားခဲ့ပါတယ်အီရတ်နိုင်ငံကနေ IS တွေကိုအပြည့်အပိုင်မောင်းထုတ်ဖို့အီရတ်အစိုးရနဲ့ပြည်သူတွေစ조사ဆောင်ရွက်မှုကိုထောက်ခံအားပေးကူညီဖို့မဟာမိတ်ညွန်ပေါင်းအဖွဲ့ကအခိုင်အမာတန်တိတ်တန်ချထားကြောင်းဂျွန်ကယ်ရီကပြောပါတယ်ဒီကူညီတွေကြောင့်အီရတ်နိုင်ငံအနေနဲ့ရှေ့ကိုဆက်လက်ရှောင်လန်းနိုင်ပြီးသူတို့ရဲ့မျိုးတွေဘဝတွေနဲ့နိုင်ငံကိုပါပြန်လည်တည်ဆောက်နိုင်ဖို့အပြင်အီရတ်ပြည်သူတွေလိုလားတဲ့အားလုံးပါဝင်ပြီးဒုက္ခချမ်းသာရှိတဲ့လူအဖွဲ့အစည်းကိုဥတီတဲ့နိုင်ငံတည်ဆောက်နိုင်မှာဖြစ်တယ်လို့နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကပြောကြားခဲ့ပါတယ်။ IS အကြမ်းဖက်အဖွဲ့ရဲ့ NDA ဟာဆက်လက်ရှိနေတယ်လို့ကြောက်မက်ဖွယ်အကြမ်းဖက်မှုကိုကျူးလွန်ဖို့နဲ့ကဘာတလွှမ်းမှာရှိတဲ့နေရာဒေသအမျိုးမျိုးမှာအပြစ်မဲ့အရက်သားတွေကိုအကြမ်းဖက်တိုက်ခိုက်ဖို့နောက်လိုက်တွေကို IS တွေကဆက်လက်လှုံ့ဆော်နေပါတယ်။ IS တွေဟာအခြားရွေးချယ်စရာနီလန်းတစ်ခုတလေကိုမှကန့်လန့်ခြင်းမရှိတဲ့အတွက်ကျွန်တော်တို့ရဲ့ရည်တည်ချက်ယုံကြည်ချက်တွေကိုဖျက်ဆီးဖို့သူတို့ရဲ့ဥဆောင်မှုဟာဘာမှအရာမထင်ခဲ့ဘူးလို့လည်းမစ္စတာကယ်ရီကပြောပါတယ်။ဆက်လက်ပြီးတော့လည်းကျွန်တော်တို့ခေတ်ရဲ့သမိုင်းကိုရေးတဲ့အချိန်မှာIS တွေဟာလူတွေကိုရရဆက်ဆက်လုခဲ့တာကလွယ်ပြီးဘာမှမရှိခဲ့ဘူး။နောက်ပြီးတဦးချင်းအလိုက်အသေးခံဘုံခွဲတိုက်ခိုက်မှုတွေဟာအလွန်ရှက်စရာကောင်းတယ်လို့ကြာရှုံးတဲ့လုရက်ဖြစ်တယ်လို့ကဘာကြီးကနောက်ပြန်ကြည့်ပြီးပြောမှဖြစ်ကြောင်းအမေရိကန်နိုင်ငံရေးဝန်ကြီးဂျွန်ကယ်ရီကပြောခဲ့ပါတယ်ရှင
်။မေဂန်ဆိုယာရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ။
အခုတင်ဆက်ခဲ့တာကတော့ American အစိုးရရဲ့သဘောထားအမြင်တွေသာဖြစ်ပြီး VOA ရဲ့အားပေါ်မှုကြောင့်သိစေအားပါတယ်ခင်ဗျာဒီကနေ့ညနေပဲ VOA အစီအစဉ်တွေကိုတော့လိုင်းနိုမီတာ19 19 25ရူကနေထုတ်လွှင့်သွားမှာဖြစ်ပါတယ်ခုတော့သတင်းချင်းညို့ကိုကိုဇော်ဝင်းလှိုင်ကပြောပြပြအောင်ခင်ဗျာ
Republican Party သမ္မတလောင်း Donald Trump နဲ့အီရန်နိုင်ငံမှာကြာဆုံးသွားခဲ့တဲ့အမေရိကန်စစ်သားရဲ့မွတ်စလင်မိဘတွေအကြာဖြစ်ကြတဲ့သတင်းတစ်ပတ်ကြာအပြန်အလှန်ဝေဖန်ပြောဆိုမှုတွေဖြစ်ပေါ်ခဲ့ပြီးတဲ့နောက် Republican Party ဝင်တွေကထရမ့်ကိုလူသိရှင်ကြားဝေဖန်ပြောဆိုမှုတွေပြုလုပ်လာကြတာဟာပါတီထိပ်တန်းခေါင်းဆောင်တွေအကြာကာလရှည်ကြာဖြစ်ပေါ်နေတဲ့တင်မာမှုတွေကိုမိမောင်းထိုးပြလိုက်တာလည်းဖြစ်ပါတယ်။2010ခုနှစ်တုန်းကကယ်လီဖိုးနီးယားပြည်နယ်အုပ်ချုပ်ရေးမှူးဖြစ်ဝင်ရောက်ရှင်ပြန်ခဲ့ပြီးရှုံးနိမ့်ခဲ့တဲ့ Mac Whitman က Donald Trump ဟာမယိုသားတဲ့သူလူဘင်းကြိုက်မလုံးပေးမဲ့ဆွယ်သူဖြစ်တယ်လို့ခေါ်ဆိုလိုက်ပြီးသူမအနေနဲ့ဟယ်ရီကလင်တန်ကိုထောက်ခံမယ်လို့ပြောပါတယ်ပြပြသွားခဲ့တဲ့လက်နဲ့အယောင်းဝယ်ကိစ္စနဲ့ပတ်သက်လို့ဆယ်စုနှစ်ပေါင်းများစွာအငင်းပွားနေတာကိုဖြေရှင်းတဲ့အစီအစဉ်ဒစိပ်တစ်ပိုင်းအဖြစ်အမေရိကန်ပြည်ထောင်စုကဒေါ်လာ3,400တန်ဖိုးနဲ့ညီမျှတဲ့နိုင်ငံခြားငွေတွေကိုဇန်နဝါရီလတဲ့အီရန်နိုင်ငံစီလေချောင်းကနေပေးပို့ခဲ့ပါတယ်တရားထက်မှာပဲအီရန်နိုင်ငံကလည်းအမေရိကန်တစားကန်4ဦးကိုပြန်လွှတ်ပေးခဲ့ပေမဲ့ဒါဟာတစားကန်နေလွတ်မြောက်ရေးအတွက်ငွေပေးတာမဟုတ်ဘူးလို့အမေရိကန်အစိုးရကညှင်းဆိုထားပါတယ်မလေးရှားနိုင်ငံကနဂရီစမ်ဘီလီယံရဲစခန်းကို IS Islamic စစ်သွေးကြောအဖွဲ့ကဆိုပြီးချင်းချောက်ရေးသားပေးပို့လိုက်တဲ့စာထဲမှာမလေးရှားဝန်ကြီးချုပ်နဲ့ဝန်ကြီးတချို့အပါအဝင်မြန်မာနိုင်ငံသားရဲ့ဝန်ကြီးတောင်ဆန်းစုကြည်အမည်ကိုလည်းထည့်သွင်းဖော်ပြထားပြီးအသက်အန္တရာယ်ချင်းချောက်ထားတယ်လို့မလေးရှားသတင်းတွေမှာဖော်ပြကြပါတယ်။မြန်မာနိုင်ငံအတွင်းတစ်ခုတ်ခွင့်တနစ်တာပိတ်ပင်လိုက်ပြီးဘကိုးရုံးမှအတွင်းမှာလည်းတစ်ခုတ်ခွင့်ဆယ်နှစ်တာတားမြစ်လိုက်ကြောင်းမြန်မာအစိုးရကကြေညာချက်ထုတ်ပြန်ပါတယ်။တနင်္ဂနွေလုံးအတိုင်းတာနဲ့တစ်ခုတ်ခွင့်ပိတ်ပင်တားမြစ်မှုဟာ2018ခုနှစ်မတ်လအထိအကျုံးဝင်မှာဖြစ်ပါတယ်။ရပကိုတစ်တင်ပို့မှုတွေကိုတော့ရခိုင်အစိုးရလက်ထက်က2014ခုနှစ်ဧပြီလကတည်းကတားမြစ်ခဲ့ပြီးဖြစ်ပါတယ်ခင်ဗျာ။
ကျေးဇူးပါခင်ဗျာနိုင်ငံတကာသတင်းအချင်းချုပ်ကိုကိုစောဝင်းလိုင်ပြောပြခဲ့တာပါဒီမနေ့အတွက်အစီအစဉ်ထုတ်လွှင့်ရမှုကဦးစံမိုးရေဖြစ်ပြီးအတန်းလွှင့်အင်ဂျင်နီယာကတော့ဇီနတ်အဗ်ဒယ်ရာမန်ဖြစ်ပါတယ်ဒီကနေ့မနေ့ VOA အစီအစဉ်တွေကိုမနေ့6:00-9:00အထိလိုင်းနိုမီတာ32 40 48 50တို့ကနေတင်ဆက်ခဲ့တာပါသောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးအဆင်ပြေတဲ့နေ့လေးတစ်နေ့ဖြစ်နိုင်ကြပါစေ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ကညောင်ဝင်းအောင်ပါ
This program has come to you from the Voice of America, Washington.